Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဩဂုတ်လ20ရက်တနင်္ဂနွေနေ့ည9:00နာရီကနေ10:00နာရီအထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 24 25 30နဲ့50နဲ့ line meter 190တို့ကနေခန့်ယူနာဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ခြင်းနဲ့တပြေးညီဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖုံပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါစပိန်နိုင်ငံဘာစီလိုနာမြို့မှာလူအုပ်ကိုကားနဲ့ဝင်တိုက်ခဲ့တဲ့သူကိုအာဏာပိုင်တို့ဆက်လက်ရှာဖွေနေဆဲဖြစ်ပါတယ်အမေရိကန်ပြည်ထောင်စုဘော့စတွန်ကဆန္ဒပြပွဲတွေအတွင်းမှာတော့လူ29ယောက်ကိုရဲကဖမ်းထားပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်ကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်တွင်တွေပြည်ဒီကနေ့ညနားဆင်ကြမယ့်တွင်လွားတွေချင်ပါတော့
ကိုကျွန်တော်တို့တောင်းဆိုချင်တာကတော့နောက်နောင်ဒီကျွန်တော်တို့ဒီလွတ်လွတ်လပ်လပ်ပေါ့ဒီဒုက္ခတွေစခန်းတွေကိုကျွန်တော်တို့အကူအညီပေးတဲ့လမ်းကြောင်းပေါ်မှာကျွန်တော်တို့လွတ်လွတ်လပ်လပ်ပေးနိုင်ဖို့အတွက်ကျွန်တော်တို့တောင်းဆိုချင်ပါတယ
်ကချင်ပြည်နယ်ကစစ်ပီးဒုက္ခတွေကိုကူညီပေးနေတဲ့ဥဇော်ချက်ပြောသွားတာပါအပြေဆုံးကိုတင်းနေပြီးမှနားဆင်ကြပါမယ်ဒီအကြောင်းနဲ့အတူတွေ့ဆုံမြင်မြန်ကန်အစီအစဉ်ကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ရင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်တင်ကြည့်ထိုင်တဲ့ကိုရန်နိုင်လို့ပြောပြပေးပါမယ်ရှင
်ပြီးခဲ့တဲ့ကြာသပတေးနေ့ကစပိန်နိုင်ငံဘာစီလိုနာမြို့ကလူအုပ်ထဲကိုကားနဲ့ဝင်တိုက်သွားတဲ့ကားမောင်းသူကိုဖမ်းဆီးနိုင်ဖို့အတွက်စပိန်အာဏာပိုင်တွေလိုက်လံရှာဖွေနေပြီးဒီကနေ့တနင်္ဂနွေနေ့မှာတော့စပိန်နိုင်ငံအရှေ့မြောက်ပိုင်းကရီပိုနဲ့မန်နျူးမြို့တွေမှာရှာဖွေခဲ့ကြပါတယ်။စပိန်ရဲတပ်ဖွဲ့ကလမ်းတွေမှာအတားအဆီးတွေချပြီးအသက်22နှစ်အရွယ်မော်ရိုကိုနိုင်ငံသားယူနွတ်အဘူရာကုတ်ကိုဖမ်းမိဖို့အတွက်ကြိုးပမ်းနေကြပါတယ်။ကြာသပတေးနေ့ကတိုက်ခတ်မှုကြောင့်73ယောက်သေဆုံးပြီး100ကျော်ထဏ်ရာရခဲ့ပြီးအဲ့ဒီတိုက်ခတ်မှုနောက်ွယ်မှာအဘူရာကုတ်ရှိနေတယ်လို့ရဲတပ်ဖွဲ့ကတန်ပြန်ဖြစ်နေတာပါဘာစီလိုနာမြို့မှာတိုက်ခတ်မှုတွေဖြစ်ပွားပြီးနိုင်ပိုင်းအကြာမှာပဲကမ်ဘရီလ်အပန်းဖြေမြို့မှာလည်းကားတစ်စင်းကလူထွက်ကိုဝင်တိုက်ခဲ့တာကြောင့်တယောက်သေဆုံးပြီး6ယောက်ထဏ်ရာရပါတယ်အဲ့ဒီတိုက်ခတ်မှုကိုလှုပ်တဲ့သူတွေကကားတွေကနေထွက်ပြေးတဲ့အချိန်မှာရဲကပြစ်ခတ်ဖမ်းဆီးခဲ့လို့မတင်ကောက်သူ5ဦးသေဆုံးသွားပါတယ်အဘူရာကုတ်အပြင်နောက်ထပ်တန်ပြန်ရှိတဲ့လူ2ယောက်ကိုလည်းရဲကလိုက်လံရှာဖွေနေပြီးဒီထဲကတယောက်ကတော့ Abdel Baki SST ဆိုတဲ့ဘာသာရေးဆရာတယောက်လည်းပါဝင်ပါတယ် SST ကဒီတိုက်ခတ်မှုကိုလုပ်တဲ့သူတွေကတချို့တွေကိုအစွန်းရောက်တွေဖြစ်လာအောင်လုပ်ခဲ့တယ်လို့အာဏာပိုင်တို့ကယူဆနေကြပါတယ်ရှင
်အမေရိကန်ပြည်ထောင်စု Massachusetts ပြည်နယ်ပေါ်စုမျိုးမှာမနေ့စနေနေ့ကလူ4000လောက်စုဝေးခဲ့ကြတဲ့ဆန္ဒပြပွဲအတွင်းလူ29ယောက်ကိုရဲကဖမ်းဆီးခဲ့ပါတယ်ဗာဂျီးနီးယားပြည်နယ်ရှာလော့ဗေးလ်မြို့မှာလူပြူကြီးစိုးရေးဝါဒီတွေရဲ့ချီတက်ဆန္ဒပြပွဲအပြီးတပတ်အကြာမှာဘော့စတန်ဆန္ဒပြပွဲတွေထွက်ပေါ်လာတာပါလူလက်စွာထုတ်ဖော်ပြောဆိုခွင့်ချီတက်ပွဲအပြီးသတ်နဲ့တံပြန်ဆန္ဒပြသူတွေစပြီးလူစုကွဲချိန်မြို့လယ်ပန်းခြံဘော့စတန်ကောမွန်အနီးကလမ်းဒီမှာလူတွေနဲ့ရောနော်ပြည့်နေနေချိန်မှာအဖမ်းဆီးတွေလုပ်ခဲ့တာပါမနေ့စနေနေ့ကချီတက်ခဲ့ကြတဲ့လဝဲဝါဒီတက်ကြွလို့ရှာသူထောင်ချီရှိခဲ့ပါတယ်ဒီရတော့ဆိုရင် Boston Free Speech လို့သူတို့ကိုသူတို့ခေါ်တဲ့အဖွဲ့ကဇူလိုင်လတုန်းကစီစဉ်ထားတဲ့လက်ရဝါဒီတွေဟောပြောကြတဲ့လွတ်လပ်စွာပြောဆိုခွင့်လူမှုစုဝေးပွဲကိုတက်ရောက်ကြသူတွေထက်အစမတန်ပိုများခဲ့ပါတယ်။တံပြန်ဆန္ဒပြကြသူတွေကိုလည်းလမ်းကြောင်းတစ်ခုထဲမှာရှိစေဖို့ရဲတပ်ဖွဲ့တော်ဝင်ရှိသူတွေကကြိုးပမ်းဆောင်ရွက်တာမှလည်းအထူးရုံးနေနေရဲတပ်ဖွဲ့ဝင်တွေနဲ့တံပြန်ဆန္ဒပြသူတွေကြားရုံရင်ဆန်ခတ်ဖြစ်ခဲ့ပါတယ်။ဘော့စတန်လူမှုချီတက်ပွဲတွေအတွက်ကြီးကြီးမားမားကြမ်းဖက်မှုတော့မရှိခဲ့ပါဘူး။ဒါပေမဲ့ရုပ်မြင်သံကြားသတင်းတွေမှာပြသတဲ့တံပြန်ဆန္ဒပြကြသူအဖွဲ့တွေကိုပြသတာမှာတော့သမ္မတဒေါ်နယ်ထရမ့်ကိုထောက်ခံတဲ့အဝတ်စားတွေဝတ်ဆင်ပြီးမကြောက်မနာသာဆဲဆိုအော်ဟစ်နေကြတဲ့သူတွေကိုတွေ့ရပါတယ်။ Texas ပြည်နယ် Austin နဲ့ Houston မြို့တွေ Now မြောက် Carolina ပြည်နယ် Durham တောင်ကယ်ရိုလိုင်းနားပြည်နယ်က Laguna Beach နဲ့ Venice တို့အပါအဝင် American ပြည်ထောင်စုတော်ဝန်မှဆန္ဒပြခဲ့ကြတာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ဒီဖြစ်ပျက်နဲ့ပတ်သက်ပြီးတော့ Twitter လူမှုကွန်ရက်မှာမှတ်ချက်ပေးပြောဆိုတာမှာတော့ရဲတပ်ဖွဲ့ကအခြေအနေကိုထိမ့်သိမ်းဆောင်ရွက်ခဲ့မှုကိုချီးကျူးပြောဆိုထားပါတယ်ခင်ဗျာ
။အီရန်နိုင်ငံမိုးဆွန်းမြို့နောက်ဖက်ကတယ်လဖာမြို့ကိုအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ထံကနေပြန်လည်သိမ်းယူနိုင်ရေးအီရတ်စစ်တပ်ကဒီကနေ့တနင်္ဂနွေနေ့မှာစစ်ဆင်ရေးစတင်ပါတယ်။ထိုးစစ်ဆင်တဲ့အကြောင်းရုပ်မြင်သံကြားကနေဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီကြေညာတာမှာတော့မြို့ကိုသိမ်းယူထားသူတွေလက်နက်ချမလားဒါမှမဟုတ်အသေးခံမလားဆိုပြီးတော့ပြောဆိုခဲ့ပါတယ်။တယ်လဖာမြို့ထဲမှာ IS စစ်သွေးကြောင့်2000လောက်ရှိမယ်လို့အီရန်နဲ့အမေရိကန်စစ်တပ်တာဝန်ရှိသူတွေကခန့်မှန်းထားပါတယ်။မြေပြင်တိုက်ပွဲတွေမစခင်မှာညွန်ပေါင်းတပ်ဖွဲ့တွေကလေကြောင်းထိုးစစ်အရှင်ကိုမြှင့်လိုက်တာကြောင့်ထောင်နဲ့ချီတဲ့အရက်သားတွေထွက်ပြေးချရပါတယ်။ မိုးဆွေမြို့ကိုလွတ်မြောက်ကြောင်းပြီးခဲ့တဲ့ဇူလိုင်လကကျင်းညာခဲ့ပြီးတဲ့နောက်ပိုင်းတယ်လီဖုန်းမြို့ဟာဆိုရဲ့
ပြီးခဲ့တဲ့နှစ်တုန်းကတယ်လီဖုန်းမြို့ပြင်ကလေယာဉ်ကွင်းကိုရှီယာပြည်သူစစ်တွေကသိမ်းပိုက်ခဲ့တာပါဒါကြောင့်လဲရှီဟာရီဒေတာကန်ဆွန်နီရီနဲ့တက်မန်မြို့နယ်စုတွေကြားဂိုင်းကနာဆွဲပြစ်ပခတ်တွေဖြစ်လာနိုင်ရည်ရှိတဲ့အပေါ်မှာလဲစိုးရိမ်မှုတွေရှိနေပါတယ်ရှင်အမေရိကန်သမ္မတဒေါနယ်ထရမ့်အစိုးရရဲ့အာဖဂန်နစ္စတန်ဆိုင်ရာမဟာဗျူဟာအသစ်တရဖော်ထုတ်ဆောင်ရွက်တဲ့ မပြောဘူးလို့လည်းကာကွယ်ဝန်ကြီးမက်ဒစ်ကပြောပါတယ်၁၆နှစ်တန်းရှိလာပြီဖြစ်တဲ့အာဖဂန်စစ်ပွဲကိုဘယ်လိုဖြစ်ရှင်းလဲဆိုတာကိုအစိုးရအဖွဲ့ကဆုံးဖြတ်ထားပြီလို့အမေရိကန်သမ္မတ Trump ကမနေ့စနေနေ့ကပြောဆိုခဲ့တာပါသမ္မတ Trump ဟာမာပြူရာရွေးချယ်ချမှတ်ဖို့အတွက်သူ့ရဲ့အမျိုးသားလုံခြုံရေးအဖွဲ့နဲ့သမ္မတရဲ့ Camp David အနာယူပန်းပြည်စခန်းမှာတွေ့ဆုံပြီးတရက်အကြာသူက Twitter လူမှုကွန်ရက်ကနေပြောပါတယ်ဗိုလ်ချုပ်ကြီးတွေစစ်ဘက်ခေါင်းဆောင်တွေနဲ့ Camp David မှာတွေ့ဆုံပြီးတော့အရေးကြီးတဲ့နေ့တစ်နေ့ကိုကုံလွန်စေခဲ့ပြီးတော့အာဖဂန်နစ္စတန်ကိစ္စအပါအဝင်ဆုံးဖြတ်ချက်တော်များများကိုချမှတ်ခဲ့တယ်လို့ Twitter ကနေသူကပြောခဲ့ပါတယ်ဒါပေမဲ့အသေးစိတ်ကိုတော့သူကပြောဆိုခြင်းမရှိပါဘူးမဟာဗျူဟာတစ်ကတောင်အာရှဒေသမှာအမေရိကန်ရဲ့အကျိုးစီးပွားတွေကိုကာကွယ်သွားမှာဖြစ်ပြီးတော့အသေးစိတ်ထုတ်ပြန်သွားဖို့ရှိတယ်လို့အိမ်မီတော်ပြောခွင့်ရဆာရာဟက်ကဘီဆန်ဒက်စ်ကတောက်ကြနေမှာပြောခဲ့ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239ဆိုင်တိုမီတာ58 kHz 9885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုမြန်မာပိုင်းစီစဉ်ရဲ့တင်းငွေနေညပိုင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်တောင်ကိုရီးယားပူရက်စေဦးစီချုပ်အဖွဲ့ဥက္ကဋ္ဌအဖြစ်ဂျီယွန်ကျောင်ဒူးကိုဒီကနေ့တနင်္ဂနွေနေ့မှာကျန်းသစ်စာကျင်းဆိုပွဲကိုတော့သမ္မတမွန်ဂျေအင်တယောက်ခဲ့ပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေကနေနိုင်ငံကိုကာကွယ်သွားဖို့အတွက်သူ့ရဲ့လုပ်ပိုင်ခွင့်အာဏာကိုအသုံးပြုမယ်လို့ပြောဆိုခဲ့ပါတယ်
။북한핵과미사일에대한대응전력과자주국방능력을강화하기위해대통령이행사할수있는
မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေကနေစီရေးအရာခုခံကာကွယ်မှုကိုပိုပြီးတော့တိုးမြင့်ဖို့နောက်နိုင်ငံရဲ့လွတ်လပ်တဲ့ကာကွယ်ရေးဆိုင်ကြီးကိုပိုပြီးအားကောင်းစေဖို့အတွက်သမ္မတတဝက်အနေနဲ့တာဝန်နဲ့လုပ်ပိုင်ခွင့်အာဏာကိုအသုံးချဆောင်ရွက်မယ်လို့သမ္မတမွန်ဂျေအင်ပြောဆိုခဲ့တာပါ။ဒါ့အပြင်စစ်ပွဲကာလစစ်စင်ဆိုင်ရာထိန်းချုပ်ခွင့်ကိုတောင်ကိုရီးယားစစ်တပ်အနေနဲ့အမေရိကန်ထံကပြန်လည်ရယူရေးကိုသူ့အနေနဲ့ထောက်ခံတဲ့အကြောင်းလဲထပ်ပြီးအခိုင်အမာပြောဆိုသွားပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေနဲ့ဒုံးကျည်ချင်းချမှုတွေကိုတံပြန်ထိန်းညှိနိုင်မဲ့စီရေးစွန့်ညီမျိုးတောင်ကိုရီးယားဘက်ကတိဆောက်လာနိုင်တဲ့အချိန်ထိစစ်ပွဲကာလစစ်စင်ဆိုင်ရာထိန်းချုပ်ခွင့်လွှဲပြောင်းပြေးဆိုင်ငံ့ထားဖို့2014ခုနှစ်မှာတောင်ကိုရီးယားနဲ့အမေရိကန်စစ်တပ်အကြီးအကဲတွေကြားသဘောတူညီထားတာဖြစ်ပါတယ်ရှင်
29ချိန်မြောက်ရှေ့တောင်ဟာရှားဥသာပြိုင်ပွဲအထိမ်းအထုတ်ရဲ့ဆောင်းမှာအင်ဒိုနီးရှားနိုင်ငံရဲ့အလံကိုမရည်ရွယ်ပဲပြောင်းပြန်ထားပြီးပုံနှိပ်ခဲ့တဲ့အပေါ်မှာမလေးရှားနိုင်ငံကအင်ဒိုနီးရှားကိုတောင်းပန်လိုက်ပါတယ်အင်ဒိုနီးရှားနိုင်ငံရဲ့အလံဟာအပေါ်နီအောက်အဖြူနှစ်ယောင်ဆက်ထားတာဖြစ်ပြီးတော့အဲ့လိုမှားပြီးပြောင်းပြန်ထားလိုက်တဲ့အတွက်ပိုလန်နိုင်ငံရဲ့အလံပုံစံနဲ့တူသွားပြီးဒီပေါ်မှာအင်ဒိုနီးရှားဘက်ကတော်သားထွက်ခဲ့တာဖြစ်ပါတယ်ဒီကိစ္စကြောင့်အင်ဒိုနီးရှားနိုင်ငံမှာလူသုံးများတဲ့ Twitter လူမှုကွန်ရက်ပေါ်မှာတော့ရှိမောင်ညူမလေးရှားဆိုပြီးတော့မလေးရှားနိုင်ငံကိုရှုတ်ချပြီးလူတော်များများကရေးကြသလိုမလေးရှားနိုင်ငံအနေနဲ့ဒီဖြစ်ရအတွက်အင်ဒိုနီးရှားကိုတောင်းပန်ရမယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကလည်းတောင်းဆိုလိုက်ပါတယ်မလေးရှားနိုင်ငံရဲ့လူငယ်နဲ့အားကစားဝန်ကြီးကာရီဂျမာလူဒင်ကအင်ဒိုနီးရှားအကြောဝန်ကြီးအီမန်နာရာဝီကိုတနင်္ဂနွေနေ့ကတွေ့ဆုံပြီးတော့ကိုယ်တိုင်တောင်းပန်ခဲ့ပါတယ်။သူတို့နှစ်ဦးခေတ္တတွေ့ဆုံပြီးတဲ့နောက်ပြုလုပ်တဲ့သတင်းလာရှင်းလင်းပွဲမှာတော့နှစ်ဖက်လက်ဆွဲနှုတ်ဆက်ခဲ့ကြပြီးတော့စီကိန်းအထိမ်းမှထုတ်ဝေတဲ့စာအုပ်ကိုပြန်ပြင်ပြီးအသစ်ပြန်ထုတ်ဝေသွားမှာဖြစ်တယ်လို့သူကပြောကြားခဲ့ပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံမှာလူ23ဦးသေဆုံးခဲ့ရတဲ့ခီးသည်တင်ယထာတွေ့ချော်တိတ်မောက်ရမှုကိုရဲကစုံစမ်းစစ်ဆေးနေပါတယ်။ Uttar Pradesh ပြည်နယ်ကကာလင်ကာဥတ်ကဲလ်အမြန်ယထားကအနည်းဆုံးယထားရဲ6တွဲလောက်တွဲချော်တိတ်မှောက်ပြီးအချင်းချင်းတိုက်မိတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။မတော်တဆမှုဖြစ်ရတဲ့အကြောင်းရင်းကိုတော့မသိရသေးဘူးလို့မြေထားဌာနပြောခွင့်ရနီရတ်ရှမားကပြောပါတယ်။အပြက်စီးပုံကြားကနေခီးတယ်တွေကိုကဲထုတ်တာမှာရဲတွေနဲ့အတူဒေသခံတွေလည်းကူညီဆောင်ရွက်နေပါတယ်။
ဒဏ်ရာရသူအများစုကတော့အခြေအနေတည်တည်ငြိမ်ငြိမ်ရှိတယ်လို့လဲဒေသဆိုင်ရာဆေးရုံကဆရာဝန်တွေကပြောဆိုထားပါတယ်ရှင်။တောင်အာဖရိကနိုင်ငံမှာကိုဟန်ပြမဲ့တူကိုကိုထီလက်ရောက်စော်ကားမှုနဲ့ဆွဲဆိုခံရတဲ့ဇင်ဘာဘွေသမ္မတကတော့ခရစ်မူဂါဗီဒီကနေ့တနင်္ဂနွေနေ့မှာတော့ဌာနေပြန်သွားပြီးဖြစ်ကြောင်းနိုင်ငံပိုင်မီဒီယာကဖော်ပြပါတယ်။နိုင်ငံတွင်းကထွက်ခွာမသွားနိုင်ရေးအတွက်တောင်အ man kin lo khwin pe ya lai da ba tamna ko Grace Mugabe ga ro di ni tanin ngwe ni ma be khin mo phit du at 63 ne ywe Robert Mugabe ne atu Air Zimbabwe le ne myu ro Harare go sa yaut daw yi phit par de Grace Mugabe ga tuma ko tai khai khe de lo byo so de Gabriella Engels ga Speaker at the Ningun in Eronga to Twitch on Yarago, Tese Yibi, Twitter, Lumukoya Martin Gedalo, Mugabiga to go, Yakera, so we Napuma, Paupi, and the Pongole, Tabare, Tingera, Tabare.
Now, so yeah, the Dinu go, Matin, you turn it, go, and I do, Piopia, big get up your barish, eh? A good celebrito, the Din Samarin, a busing, and other good, and Sepi Rame, a Jinzon Nodi, Kitchenpinera, Sishan, Toka, the Rego, Guni, Piyakisago, Jinzon Tempia, Pirame, Kitchenpine, Mugamuma, Colon, and Jarret, and Namati, Sepi, Toka, the Rego, Toa, Guni, Pin, and Jin, and Rego, Tabaga, Hanta, Pansy, Tareji, Guni, Pishin, Pibo, Mijina, Kitchenpine, Suyago, Toa, Yau, Sunway, Tansu, Melo, Toka, the Ye, Guni, Pedu, the Rap, your bar. Park and Yijina, Lenja, Gamai Gama, Doka de Redre, Sana Ye Kane, Guni, Ritin, San Lare, Gari, Dasi, Kanayara, Pibare, T. John Pizum wrote Setway Songs and Tara Masumunga, Piopia, Bivali Mission.
Hobare, begin at Ogola Satya Niga Salu, Kachinine, Moga Mune, Nemadino, Gason Jira, Nima, Nema Satane, Kachilumia, Kia Eruja, Dibwe Chiba Gabi, Yadar Cho Pansy Kayadalu, Tanchi, Yadari Hale, Tabi, Deshaw Nijayara Pibare, Adilumio, Deshaw Layare, Sibi, Sichaw Dokadiru, Nemadino, Ma, Didaka, Yemi Yapari, Badaye, Timperi, Lumu Pueziriga, Kunikeze, Sancha Bitadalu, Dokadiri, Luetta Digule, Sidanashine, Lura Murine, Lumu. ကျွန်တော်ပြည်စီတွေကကယ်ဆယ်ရေးကားတွေနဲ့ကုညီကယ်ဆယ်ရေးပစ္စည်းတွေကိုတွားရောက်ပေးဖို့လှူဒါန်းနေကြတာဖြစ်ပါတယ်ဒီလိုအခြေအနေမှာပြီးခဲ့တဲ့ရက်ပိုင်းကကချင်ပြည်နယ်နမတီဆစ်ရှောက်ဒုက္ခသည်စခန်းကိုဖားကန်ဘက်ကနေပြီးတော့စစ်ပြေးဒုက္ခသည်တွေအတွက်ကယ်ဆယ်ရေးပစ္စည်းတွေတင်ဆောင်လာတဲ့ကားတွေကိုကာမိုင်းဂိတ်မှာတပ်ဖက်ကနေတားဆီးရတဲ့အခြေအနေကိုတော့ကချင်လူမှုဖွံ့ဖ
ကျွန်တော်ဖြတ်သွားတဲ့ကားခုနှစ်စီးကိုပြန်ပြီးခောက်ခိုင်းတာအဲ့ခါကျတော့ကျွန်တော်အဲ့ခုနှစ်စီးကဒိတ်ကန်နဲ့ဆက်မိုင်လောက်သွားပြီးပြီလေဝါရွာအနီးရောက်ပြီးပြီကျွန်တော်ချမင်းစားဖို့လုံနေတဲ့ခါမှာခဏကျွန်တော်ဖန်ထားတဲ့ကားရဲ့ဒရိုက်ဘာပြန်ပြီးကျွန်တော်ဖုန်းပြန်ခေါ်တယ်ဟိုတက်ကပြန်ခောက်ဖို့ပြောနေလို့ညာဆုံးခောက်လာခဲ့ပါဆိုပြီးကျွန်တော်ပြန်ပြီးဖုန်းနဲ့ဆက
အခုလိုမျိုးဒုက္ခတွေကိုလူသားချင်းစာနာမှုအကူအညီပစ္စည်းတွေတွားရောက်ကူညီမဲ့ရင်းနှီးကကယ်ဆယ်ရေးပစ္စည်းတွေအပြည့်တင်ထားတဲ့ရင်တချို့ကိုလိုင်းစင်မဲ့ကားဖြစ်တဲ့ဖန်စီထားတဲ့ကိစ္စနဲ့ပတ်သက်ပြီးပြည်နယ်ဆိုရတာဝန်ရှိသူတွေနဲ့တွေ့ဆုံညှိနှိုင်းမှုကချင်ပြည်နယ်မြစ်ကြီးနားမြို့ကိုတွားရောက်ဖို့စီစဉ်နေတယ်လို့လည်းဦးလာမောင်လာတောင်ကရှင်းပြပါဗျ။အဲ့ဒီကိစ္စကအခုဒ
ကျွန်တော်တို့ရဲ့ခါကြတော့အခုကားကိုကြတော့သူကဟိုဥပဒေရတရားစွဲထားလိုက်ပေါ့ပြဿနာကိုပြင်နေမှာသွားရှင်းပေါ့ဆိုတော့အခုကျွန်တော်လည်းပြင်နေမှာသွားရှင်းဖို့ပြလုပ်နေပါတယ်နောက်တစ်ခုကအဲ့ဒီအဲ့ကားပေါ်မှာပါလာတဲ့ပစ္စည်းလည်းကျွန်တော်မယူတော့ဘူးမယူတော့ဆိုတော့ကျွန်တော်အဲ့ပစ္စည်းကိုသွားပို့ရင်တန်းလာတဲ့သူကဟိုတားဆီးတဲ့အတွက်အဲ့ပစ္စည်းမှာကားထဲမှာခါတဲ့ထည့်ထားမှာပါဆိုတော့
ကျွန်တော်တို့တောင်းဆိုချင်တာကတော့ဒီနိုင်ငံတော်အစိုးရအနေနဲ့ရောကျွန်တော်တို့ပြည်နယ်အစိုးရအနေနဲ့ပေါ့နော်နောက်နောက်ပေါ့နော်ကျွန်တော်တို့ဒါမျိုးတွေ
ဒီစီရဲ့စခန်းတွေဒုက္ခတွေစခန်းတွေမှာတွားတဲ့ချိန်မှာအမျိုးသားကြီးတွေရှိတယ်ဆိုတာခဏခဏအလီလီဖြစ်ခဲ့တယ်လေအခုအခောက်လက်တာမျိုးဖြစ်တယ်အခုကျွန်တော်တို့တောင်းဆိုချင်တာကတော့နောက်နောက်လွတ်လွတ်လပ်ပေါ့ဒီဒုက္ခတွေစခန်းတွေကိုကျွန်တော်တို့ကိုယ်ကြီးပေးတဲ့လမ်းကြောင်းပေါ်မှာကျွန်တော်တို့လွတ်လွတ်လပ်ပေးနိုင်ဖို့ကျွန်တော်တို့တောင်းဆိုချင်ပါတယ်တော့ဒုက္ခတွေကြီးကြတော့သူတို့အသာတ
ကျွန်တော်တို့ကမှဖြစ်ကုန်ကြတာပေါ့လက်တလောချင်းနေမှာတော့တိုက်ပွဲဖြစ်ပွားခဲ့တဲ့ကချင်ပြည်နယ်မိုးကောင်းနယ်မတီးကကစုံမှာအနည်းငယ်စစ်အေးသွားပြီးဖြစ်ပေမဲ့လို့ရွာသားတွေဘက်ကတော့တပ်ဖက်ကနေဖမ်းဆီးမှုတွေရှိခဲ့တဲ့အတွက်နေရရင်ကိုမပြတ်ရဲကြသေးတဲ့အနေအထားဖြစ်ပါတယ်ဒေသတွင်းလုံခြုံရေးစိုးရိမ်နေကြရတဲ့အနေအထားပေါ်မှာဆစ်ဆောင်ရွာသားတွေဘက်ကတာဝန်ရှိသူတွေအနေနဲ
မြန်မာလူလည်းတပိုင်းဝင်ကျောင်းသားသမဂ္ဂအဆောက်အုံပြန်လည်ဆောက်လုပ်ရေးဟာလူလူကရွေးချယ်တဲ့ energy အစိုးရလက်ထက်မှာပို့ပြီးတော့ကျေလောင်လာပါတယ်။ဖြစ်စည်းခံရတဲ့တက္ကသအဆောက်အုံမြေနေရာမှာသမဂ္ဂအဆောက်အုံဆောက်လုပ်ဖို့အတွက်ရောင်းတဲ့အစိုးရကကြိုးပမ်းခဲ့တဲ့အပေါ်မှာဝေဖန်မှုတွေအကြီးအကျယ်ပေါ်ထွက်ခဲ့ပြီးတော့အခုတော့ဒီသမဂ္ဂမြေနေရာကိစ္စကိုသမဂ္ဂမျိုးဆက်တွေကြားမှာဆွေးနွေးတိုင်ပင်နေကြပါပြီ။တပိုင်းဝင်သမဂ္ဂမြေနေရာဟောင်းနဲ့ပတ်သက်လို့သရရှင်တွေရဲ့အမြင်ကရောဘယ်လိုရှိပါလဲ။လာမယ့်အင်္ဂါနေ့ညပိုင်းဒဲအဒီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလူတွေ VOE ကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာ VOE ကခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323829954ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ့်တော်ရရှင်တွေကိုကြိုဆိုပါရခင
်ဗျ။အင်္ဂါနေ့ညဓာတ်ရိုက်လေလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။ VOA ကဓာတ်ရိုက်လေလိုင်းဆွေးနွေးခန်းကိုအင်္ဂါနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုဆက်လက်ပြီးတော့တွေ့ဆုံမြင်မြန်ကန်အစီအစဉ်ကိုတင်ဆက်ပေးပါမယ်ရှင်။မြန်မာနိုင်ငံပြုပြင်ပြောင်းလဲရေး80တိုးနိုင်ဖို့အတွက်အဓိကနိုင်ငံရေးဆက်ကောင်တွေဖြစ်တဲ့စစ်ဘက်နဲ့အရက်သားအစိုးရတို့ကြားအပေးအယူဟာညီတူညီမျှဖြစ်နေဖို့လိုအပ်တယ်လို့ဥရောပသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာသံအမတ်ကြီးရိုလန်ကိုဗီယာကပြောကြားလိုက်ပါတယ်။မြန်မာနဲ့ EU တန်တမန်ရေးကူးသန်းဆက်ဆံမှုအပြည့်အဝစတင်တဲ့2013ခုနှစ်ကတည်းကပထမဦးဆုံး EU ဥရောပသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာသံအမတ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့မစ္စတာကိုဗီယာဟာဒီလကုန်မှာသူ့ရဲ့လေးနှစ်တာတာဝန်ချိန်ကုန်ဆုံးတော့မှာဖြစ်ပါတယ်။သူမြန်မာနိုင်ငံကနေပြန်လည်မထွက်ခွာခင်မှာ VOA ကဒေါ်ခင်မြတ်တဲ့တွေ့ဆုံမြင်မြန်ထားတာကိုနားဆင်ကြရအောင်ပါရှင
်။အခုလို VOA ကိုမြင်မြန်ခွင့်ပြုတဲ့အတွက်တမတ်ကြီးကိုကျေးဇူးတင်ပါတယ်။ EU ကမြန်မာနိုင်ငံမှာတန်ဖွဲ့ကို2013ခုနှစ်မှာတရားဝင်ဆဖွင့်ခဲ့တော့တမတ်ကြီးကပထမဆုံးတမတ်ဖြစ်နေတာဝန်ယူခဲ့တာပါ။ဆိုတော့ဒီလေးနှစ်တာတာဝန်ထမ်းဆောင်ခဲ့တဲ့ကာလအတွင်းကိုယ်တိုင်မြင်တွေ့ရတဲ့မြန်မာနိုင်ငံအကူပြောင်းကာလရဲ့အနေအထားနဲ့မြန်မာနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးဘယ်လိုမြင်ပါသလဲရှင့်
First thank you very much for inviting me
အခုလို VOA ရဲ့တွေ့ဆုံမြင်မြန်ခန်းမှာပါဝင်ခွင့်ရတဲ့အတွက်အထူးကျေးဇူးတင်ပါတယ်တကယ်တော့ဒီမေကွန်းဟာအလွန်ပဲကြေပြန့်ပါတယ
် It is a daunting task
မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းချိန်မှာတွေ့ကြုံရတဲ့စင်ခုံမှုတွေဟာကြီးမားကျယ်ပြန့်ပြီးတော့နှက်ရှိုင်းလာတဲ့အတွက်ဖြည့်ရှင်းဖို့ရာတိတ်ကိုခက်ခဲတာကိုတွေ့ရပါတယ်။ကျွန်တော် EU တမတ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့လေးနှစ်တာကာလကိုပြန်ကြည့်ရင်မြန်မာနိုင်ငံမှာနိုင်ငံရေးကစပြီးတော့ပြုပြင်ပြောင်းလဲဖို့လုပ်နေတာအတော့ကိုချီးကျူးဖို့ကောင်းပါတယ်။အတိတ်မျက်နှာစာကိုလှန်ပစ်ပြီးတော့နိုင်ငံသစ်ဖြစ်လာဖို့ဖြည်းဖြည်းနဲ့မှန်မှန်တည်ဆောက်နေတာတွေ့ရပြီးတော့ဒါတကယ်ကိုကြီးမားတဲ့လုပ်ရပါ။ဒါကိုကျွန်တော်တို့ EU ကပံ့ပိုးပေးနေတာနဲ့အချိန်ထဲမှာပဲချိန်နဲ့အမျှလုပ်ကံဆောင်ရွက်နေတာတွေကိုတွေ့လို့လေးစားမိပါတယ်။အထူးသဖြင့်ပြီးခဲ့တဲ့နှစ်တွေအတွင်းလှုပ်ဆောင်ခဲ့တာတွေကိုပါ။တခုကမြန်မာနဲ့ EU ဟာအခြေအနေအတော်တူပါတယ်။ EU ထဲမှာလည်းအကူအပြောင်းကာလကိုဖြတ်သန်းနေရတဲ့နိုင်ငံတွေရှိပါတယ်။ဒါကြောင့်ကျွန်တော်တို့ဟာမြန်မာနိုင်ငံနဲ့ပတ်သက်ရင်လေးစားမှုနဲ့ပြည်သူ့ဘောဆောင်တဲ့ချင်းကပ်မှုမျိုးကိုပဲအမြဲလှုပ်ဆောင်ပါတယ
်။ကျွန်မသတိထားမိတာတခုကိုပြောရရင် Righteous သတင်းဆောင်မတစ်ခုထဲမှာတာမန်ကြီးရဲ့ပြောဆိုချက်တွေကိုကိုးကားထားတာတွေ့ရပါတယ်။ ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ YBS အတွက်ဘတ်စကာအစီ2000ဝယ်တဲ့ကိစ္စပွင့်လင်းမြင်သာမှုမရှိဘူးဆိုတဲ့ဝေဖန်မှုတွေတာမန်ကြီးကစီးပွားကူတန်းဝန်ကြီးဦးတန်းမြင့်ကိုပုံကိုရေးအရာပေးတဲ့စာထဲမှာလူလူအတွက်လောက်ကင်ဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးမြင်သာထင်သာမရှိတာကိုပြောထားတယ်ဆိုတာတွေနဲ့ပတ်သက်ပြီးသိပြရစေ
Well, first, as you say, this was a private letter from the European Union and...
ဟုတ်ကဲ့ပါပထမဆုံးပြောချင်တာကဒီစာဟာကျွန်တော်ပြောသလိုပုံကိုရေးရပေးတဲ့စာပါ EU နိုင်ငံတွေအားလုံးရဲ့တာမတ်ကြီးတွေနဲ့ EU ကမြန်မာနိုင်ငံရဲ့စီးပွားကူတန်းရေးဝန်ကြီးကိုပေးတဲ့စာပါဒါဟာဝေဖန်ပြစ်တင်တဲ့စာမဟုတ်ပါဘူးမြန်မာနိုင်ငံရဲ့စီးပွားရေးနဲ့ကုန်သွယ်ရေးမူဝါဒဆိုင်ရာတွေကိုချမှတ်တဲ့နေရာမှာတိုးတက်လာစေဖို့ EU ကဘယ်လိုအကူအညီမျိုးကိုပေးနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဝန်ကြီးနဲ့အစည်းအဝေးတွေအချင်းချင်းထိုင်ခဲ့ကြတာပါဆွေးနွေးမှုတွေမှာ EU ကပေးတဲ့အကြံဉာဏ်တွေနဲ့ပတ်သက်ပြီးတော့အတိအကျဖြစ်စေချင်လို့စာနဲ့ရေးပေးဖို့ဝန်ကြီးကပန်ကြားခဲ့တဲ့အတွက်အခုလိုစာနဲ့ရေးပြီးတော့ပေးခဲ့တာဖြစ်ပါတယ်။ဒီစာကဝေဖန်တဲ့စာမဟုတ်ပါဘူး။အကြံပေးတဲ့စာပါ။ခင်ဗျားပြောသလိုဒီထဲမှာပွင့်လင်းမြင်သာမှုပါပါတယ်။လူထုအတွက်လောက်ကင်တဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးတော့ဈေးပြန်စနစ်နဲ့လှုပ်ဆောင်တဲ့နေရာမှာထင်သာမြင်သာရှိဖို့လိုပါတယ်။ဒါနဲ့ပတ်သက်တဲ့ဥပဒေလှုပ်ထုံးလုပ်နည်းတွေဟာနိုင်ငံတကာစံနဲ့ညီဖို့လိုပါတယ်။ဒါတွေမကပါဘူး။ပေးပို့တဲ့စာထဲမှာကဏ္ဍမျိုးစုံပါဝင်ပါတယ်။စက်မှုလုပ်ငန်းတွေ၊အကောက်ခွန်ဌာနနဲ့ဝင်ငွေခွန်ဌာနလုပ်ငန်းတွေ၊ကုမ္ပဏီတွေအပြင်ညာနာမူပိုင်ခွင့်ဆိုင်ရာတွေအထိပါပါတယ်။တကယ်တော့ထင်သာမြင်သာရှိမှုဆိုင်ရာအခြေခံမှုတွေကိုတင်ပြထားတာပါ။ဒီဘတ်စကားကိစ္စကိုဥတီပြောတာမဟုတ်ပါဘူး။အခြေခံမှုကိုခြုံပြီးတော့ပြောထားတာပါ။ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံအတွက်မှန်ကန်တဲ့ဥပဒေတွေချမှတ်နိုင်ဖို့နိုင်ငံတကာစံနှုန်းတွေနဲ့ကိုက်တဲ့EU စံတွေကိုချပြတာဖြစ်ပါတ
ယ်။ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံခေါင်းဆောင်တွေနဲ့လူလူအတွက် EU ကဘယ်လိုအကြံဉာဏ်မျိုးများပေးထင်ပါသလဲ
။ကျွန်တော်တို့မြန်မာနိုင်ငံကိုလာတာအကြံပေးဖို့မဟုတ်ပါဘူး။ကျွန်တော်တို့ဟာမြန်မာခေါင်းဆောင်တွေနဲ့ပုံမှန်လေးလေးဆွေးနွေးပါတယ်။လှုပ်တင်တဲ့ idea တွေကိုပေးပါတယ်။ယူဖို့လှုပ်ဆောင်ဖို့ဆိုတာမြန်မာတွေကိုယ်တိုင်ဆုံးဖြတ်မှာပါ။မြန်မာဟာ EU နဲ့အတော်တူပါတယ်။လူမျိုးပေါင်းစုံဘာသာပေါင်းစုံစုပေါင်းနေတဲ့နိုင်ငံပါ။ဒါကြောင့်အခုလိုအသွင်မတူတဲ့သူတွေအတူနေနိုင်အောင်လှုပ်ဆောင်နေတဲ့ EU ရဲ့စံနမူနာကိုယူမယ်ဆိုရင်မြန်မာနိုင်ငံရဲ့အနာဂတ်ဟာတိုးတက်ဖွံ့ဖြိုးလာနိုင်တယ်လို့ယုံကြည်ပါတယ
်။ So what you အခုလက်ရှိမြန်မာအစိုးရလှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစစ်ပေါ်မှာသမတိကဘယ်လိုမြင်ပါသလဲရှင
်။ It's a very complex process. I have done many peace processes or conflict processes in my career.
ဒါဟာတိတ်ကိုရှုပ်ထွေးတဲ့လမ်းစဉ်ပါ။နေပေါင်းများစွာနိုင်ငံပေါင်းများစွာမှလုပ်ကင်ခဲ့တဲ့ကျွန်တော်ရဲ့လှုပ်သက်တလျှောက်မှာပြည်ပခါတွေငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတော်များများကိုကြုံခဲ့ပါဝင်ပတ်သက်ခဲ့ရပါတယ်။မြန်မာနိုင်ငံရဲ့လုပ်ငန်းစဉ်ကအရှုပ်ထွေးဆုံးဆိုတာတွေ့ရပါတယ်။ဘာကြောင့်လဲဆိုတော့ပါဝင်ပတ်သက်နေတဲ့အဖွဲ့ကအတော်များသလိုတမိုင်းကြောင်းကလည်းအတော်ရှိပါတယ်။နောက်အချက်လက်အတော်များများကလည်းရှုပ်ထွေးမှုတွေရှိနေတာကြောင့်ပါ။ဒါကြောင့်အခုငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဦးစားပေးအနေနဲ့ဆက်ပြီးတော့လုပ်နေတာ၊ကိုင်နေတာကိုတွေ့ရတော့အတော်ကိုဝမ်းသာမိပါတယ်။လက်ရှိဆိုရကဒါကိုပထမဦးစားပေးအနေနဲ့လုပ်နေတာတွေအတွက် EU ကကြိုးစားပါတယ်။လိုအပ်တဲ့အကူအညီတွေကိုလည်းဆက်ပြီးတော့ပေးနေမှာပါ။ EU ကမြန်မာနိုင်ငံကြီးချင်းအတွက်နှစ်ပေါင်းများစွာအားပေးခဲ့တာပါ။နောက်တစ်ခုကျွန်တော်ကြိုးစားတာကစစ်ဖက်နဲ့အရတားအစိုးရတို့ကြားဆက်ဆံရေးကောင်းမွန်အောင်ကြိုးစားနေတဲ့အချက်ပါ။ဒါဟာတိတ်ကိုရည်ကြည့်ပါတယ်။ဒီနှစ်ခုဟာနိုင်ငံကြီးဇက်ကောင်တွေပါ။နိုင်ငံတွေကိုကြည့်ရင်စစ်တပ်ကနိုင်ငံရဲ့အချုပ်အခြာအာဏာကိုမထိပါအောင်ကာကွယ်ကြတာဖြစ်ပေမဲ့လို့ဒီနိုင်ငံမှာတော့စစ်တပ်ကနိုင်ငံရေးကဏ္ဍမှာပါနေတာပါ။ဒါကြောင့်လေအရတားအစိုးရကစစ်တပ်နဲ့ပူးပေါင်းနိုင်မဲ့နီလန်းတွေကိုရှာပြီးတော့ရပ်တည်နိုင်အောင်ကြိုးစားနေတာတွေ့ရပါတယ်။ဒါပေမဲ့အဲ့ဒီလိုလှုပ်တဲ့နေရာမှာတစ်ဖက်ကရှစ်တလန်းတိုးရင်နောက်တစ်ဖက်ကလည်းတလန်းတိုးဖို့လိုနေပါတယ်။အခုဆက်ဆံရေးကိုကြည့်ရင်အပေးယူလှုပ်တာညှိနှိုင်းလှုပ်ဆောင်တာတွေနဲ့ပတ်သက်ပြီးတော့မျိုးကွန်းထုတ်စရာဖြစ်လာပါတယ်။တကယ်တော့ရှေ့ကိုတိုးနိုင်ဖို့ဆိုတာနှစ်ဖက်စလုံးမှာတာဝန်ရှိပါတယ်။
မြန်မာနိုင်ငံရှေ့ကိုဆက်ပြီးလျှောက်ရမယ်။ဒီချက်ကအဓိကအချက်လို့ထင်ပါတယ်။
Force It is one of the most difficult things, yes.
ထင်ပါတယ်တကယ်လည်းဟုတ်ပါတယ်။နှစ်ဖက်အပေးယူမြတ်တမှုရှိမှရှင်းဆက်လာနိုင်မှာပါ။ဒါဟာလုံနေတဲ့အလုပ်ကံတွေထဲမှာအခက်အခဲဆုံးတစ်ခုပါ။တကယ်တော့နိုင်ငံတစ်နိုင်ငံမှာဆွဖြစ်နေရင်ဒီနိုင်ငံရဲ့စီးပွားရေးဟာလည်းစစ်စီးပွားရေးပဲဖြစ်မှာပါ။ဒီလိုစစ်စီးပွားရေးဟာလည်းဘယ်တော့မှတိုင်းပြည်အတွက်အကျိုးစီးပွားဖြစ်မလာပါဘူး။နိုင်ငံအတွက်အကျိုးမဖြစ်သလိုလူထုအတွက်လည်းအကျိုးမဖြစ်တဲ့စီးပွားရေးပါ။လူတစုအတွက်ပဲအကျိုးဖြစ်စေလိုပါ။ဒီခါမှာဒီလူတစုဟာလည်းအကျိုးမျှရှိနေတာမို့လို့စစ်ပွဲတွေဆက်ရှိနေသည်ပြီးအဆင်ပြေနေပါတယ်။ဒါကြောင့်ဒါမျိုးမဖြစ်အောင်လို့ငြိမ်းချမ်းရေးရဖို့လုပ်ရမှာပါ။ဒါကအချက်တစ်ချက်ပါ
။မြန်မာနိုင်ငံရဲ့ဒီမိုကရေစီအကူပြောင်းကာလစစ်ပွဲရေးအခြေအနေနဲ့ယင်းနှိမ့်ညွှန်မှုဆိုင်ရာအနေအထားပေါ်မှာရောဘယ်လိုမြင်ပါသလဲ
။ပြီးခဲ့တဲ့တနှစ်တာကာလမှာအဲ့လမ်းကြောင်းကိုပြန်ပြီးတော့ကြည့်မယ်ဆိုရင်တိုးတက်လာတာကိုတိတိသားသားတွေ့ရပါတယ်။စစ်ပွဲရေးလမ်းပွင့်လာတယ်လို့ပြောလို့ရတယ်လို့လွတ်လပ်လာပြီးတော့လွတ်တော်တွေကလည်းဥပဒေအတော်များများကိုပြန်လဲသုံးသပ်တာတွေတွေ့ရပါတယ်။လှုပ်ရှားတွေအများကြီးရှိနေသေးပေမဲ့လည်းနိုင်ရှင်ပြောရရင်တိုးတက်လာတာကိုတွေ့ရပါတယ်။အားလုံးကိုခြုံပြောရင်တော့မြန်မာနိုင်ငံရဲ့စီးပွားရေးကအတော့ကိုလာလာရှိနေတယ်လို့ကျွန်တော်ထင်ပါတယ်။ အခွင့်အလမ်းရောအလားအလာပါကြီးကြီးမားမားရှိနေတာပ
ါရခိုင်ကြတနာနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်ပါသလဲ2012ခုနှစ်ကနေစခဲ့တာဖြစ်ပြီးတနေ့တခြားအချိန်လေးကပိုးပြီးဆိုးလာတယ်လို့ဖြစ်နေတာပါဒီကိစ္စနဲ့ပတ်သက်ပြီးတမန်ကြီးရဲ့အမြင်ကိုသိပြရစီရှင
် Well Rakhine is yet another issue that adds to the magnitude of the challenges
Myanmar ရခိုင်ပြဿနာဟာကျွန်တော်တို့ပြောခဲ့ကြတဲ့ကြီးမားတဲ့စိန်ခေါ်မှုကြီးတွေကအခုထိမဖြေရှင်းနိုင်သေးတဲ့နောက်ပြဿနာတစ်ခုပါဒါဟာအတော်ဆိုးရင်ရတဲ့ပြဿနာကြီးတစ်ခုပါဒါဟာနိုင်ငံတကာကတင်ဆိုးရင်နေတာမဟုတ်ပါဘူးဒါဟာမြန်မာနိုင်ငံအစိတ်အပိုင်းတစ်ခုရဲ့တည်ငြိမ်အေးချမ်းမှုလုံခြုံမှုဆိုင်ရာပြဿနာမျိုးလို့မြန်မာနိုင်ငံကိုယ်တိုင်ကလည်းဆိုးရင်နေတာပါစိတ်မကောင်းစရာကအခုလိုဖြစ်နေတဲ့တင်းမာမှုကဆက်ပြီးတော့ရှိနေတယ်လို့ပိုတိုးလာတဲ့အဖြစ်ပါပြီးခဲ့တဲ့နှစ်အော်တိုဘာလထဲမှာနေကြားဆောင်စခန်းအတိုက်ခိုက်ခံရမှုကအခြေအနေတစ်တရက်ကိုဖန်ပြီးလိုက်တာပါဒါဟာအာဏာပိုင်တွေအတိုက်ခိုက်ခံရတာမျိုးလို့ EU ကရှုံချပါတယ်ဒါပေမဲ့အာဏာပိုင်တွေဘက်ကလက်တုံ့ပြန်တယ်ဆိုတဲ့သတင်းတွေထွက်နေတာအတွက်တော့တိတ်ကိုစိုးရိမ်နေပါတယ်အခုလောလောဆယ်မှာဒုတိယသမ္မတဦးဆောင်တဲ့အဖွဲ့ကအစင်းခန်းစာထွက်လာပြီးဖြစ်ပြီးတော့အနာဂတ်အတွက်ဘာတွေလုပ်ဖို့လိုမယ်ဆိုတာကိုဆွေးနွေးဖို့ပန်ကြားထားပါတယ်။ဒါပေမဲ့မကြာခင်မှာတင်သွင်းမဲ့မစ္စတာကိုဘီအာနန်ရဲ့အစင်းခန်းစာကိုစောင့်ကြည့်ဖို့လိုမယ်လို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့အဲ့ဒီမှာပြဿနာရဲ့အရင်းမြစ်ကိုဘယ်လိုဖြေရှာမယ်ဆိုတာတွေနဲ့အကြံပေးချက်တွေအများကြီးပါဝင်နိုင်လို့ပ
ါ။ I believe that one needs to do something about Rakhine.
အခုသတိထားမှာကအစွန်းရောက်မှုဟာအစွန်းရောက်သူတွေကိုဖိတ်ခေါ်တယ်လို့ဖြစ်နေတယ်ဆိုတာပါပဲ။တကယ်လို့လူတွေမှာမျှော်လင့်ချက်ကင်းမဲ့ပြီးတော့အနာဂတ်မရှိဘူးဆိုရင်အစွန်းရောက်လာနိုင်တယ်လို့တခြားအစွန်းရောက်တွေကိုလည်းဖိတ်ခေါ်တယ်လို့ဖြစ်တတ်ပါတယ်။အခုချိန်ဟာဒါကိုထိန်းနိုင်သေးတဲ့အချိန်ပါ
။နောက်တစ်ခုကတော့နိုင်ငံခြားဆက်ဆံရေးအကြောင်းပါ။မြန်မာနိုင်ငံဟာ EU လို့ American နဲ့အနောက်နိုင်ငံတွေထက်တရုတ်နိုင်ငံကိုပိုပြီးမျက်နှာသာပေးတယ်လို့ထင်ပါသလား။ဒီလိုထင်နေဆိုရင်ဘယ်လိုနည်းနဲ့ချိန်ဝင်ရှာပြန်ပြီးညှိဖို့စဉ်းစားထားပါသလဲ
။ပြောရရင်မြန်မာနဲ့ဥရောပသမဂ္ဂကြားမှာခိုင်မာတဲ့မိတ်ဆွေဆက်ဆံမှုရှိနေတယ်လို့ကျွန်တော်ယုံကြည်ပါတယ်။ကျွန်တော်ဒီနိုင်ငံရောက်လာချိန်မှာမြန်မာကအတူလက်တွဲလုပ်ကိုင်ခြင်းကြောင့်ပုံဝင်လင်းလင်းပြသခဲ့တာမို့လို့တကယ်ကိုလေးစားမိပါတယ်။အမှန်ပြောရရင်ဒီလိုပုံစံမျိုးကိုကျွန်တော်လုံးဝမျှော်လင့်မထားပါဘူး။ဘာဖြစ်လို့လဲဆိုတော့ EU ကမြန်မာအပေါ်မှာအရေးယူတန်ခတ်မှုတွေရုပ်သိမ်းပြီးပြီးချင်းမှာပဲဒီကိုလာရမှုလို့ကျွန်တော်ကိုရန်သူတပွဲဆက်ဆံမယ်လို့ထင်ထားလို့ပါတကယ်တော့အရေးယူမှုတွေပထမဆုံးရုပ်သိမ်းပေးတဲ့ EU အဖြစ်မြန်မာကအတိအမှတ်ပြုခဲ့တာဖြစ်ပြီးတော့ EU ကလည်းအပြောင်းလဲကိုယုံကြည်တာမို့လို့နိုင်ငံရေးရလှုပ်ဆောင်မှုအများအားတောင်းအားပေးခဲ့တာပါအချိန်နဲ့မှာပဲဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့ဒီနိုင်ငံတွေမှာရှိတဲ့လုပ်ငန်းရှင်တွေကိုမြန်မာနဲ့ဆက်ဆံမှုတိုးလုပ်ဖို့လမ်းဖွင့်ပေးခဲ့ပါတယ်။ဒါပေမဲ့ EU ကအဝေးမှာရှိနေတာဖြစ်ပြီးတော့မြန်မာကသူ့ပတ်ဝန်းကျင်မှာရှိတဲ့နိုင်ငံတွေနဲ့ပူပြီးတော့ဆက်ဆံရတာသဘာဝကျပါတယ်။ဒါကြောင့် EU အနေနဲ့ဘာချင်းခွင်ရှာမှညှိနေကြမလို့ပါဘူး။မြန်မာကသူကြိုက်တာသူရွေးခွင့်ရှိပါတယ်။ဒါပေမဲ့ဥရောပနဲ့အနောက်နိုင်ငံတွေကနိုင်ငံရေးရစတန်တန်ဘိုးတချို့ကိုစောင့်ခြင်းပေးနေပါတယ်။မြန်မာလူထုကလည်းသူတို့စန္ဒအမှန်ကို2015ရွေးကောက်ပွဲကနေပြခဲ့ကြတာပါ
။သမ္မတကြီးကအခုတာဝန်ကုံဆုံးတော့မှာမဟုတ်မကြခင်မှာပဲ။မြန်မာနိုင်ငံကနေပြန်ပြီးသွားတော့မှာပါမြန်မာနိုင်ငံကိုဘယ်လိုများအမှတ်ရနိုင်မှာပါလဲမြန်မာ
Look I spent 4 years of my life here
ဒီနိုင်ငံမှာကျွန်တော်၄နှစ်နေခဲ့ရတော့ပါနေရတဲ့ကာလကလည်းတကယ်ကိုအပြောင်းလဲကာလဖြစ်နေပါတယ်ဒါအပြင်အပြောင်းလဲရဲ့အစပိုင်းအချိန်ဖြစ်နေတာမို့လို့ဒီလိုအချိန်မျိုးမှာရှိနေခဲ့ရတဲ့အတွက်ဂုဏ်ယူမိသလိုမိတ်ဆွေအဖြစ်နဲ့တဆွမ်းတလောက်ကူညီတွေပေးနိုင်ခဲ့ပါတယ
် back and I told him Myanmar လူမျိုး go cheat it
ဒီနိုင်ငံသားတွေကိုကျွန်တော်ချစ်တယ်မြန်မာနိုင်ငံသားအလုံးကြီးပွားချမ်းသာပြီးတော့ကံကောင်းကြပါစေလို့ဆုတောင်းပေးပါတယ
်အပတ်စဉ်တင်ဆက်တဲ့တွေ့ဆုံမြင်မြန်ခံအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်။သောဒရှင်တွေနားဆင်လို့တဲ့ဒေသချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူရဲ့အစီအစဉ်မှာတော့မြန်မာပြည်မှာပေးစာများအစီအစဉ်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲကနေထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ကြမှာဖြစ်ပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြပါမယ်။မအေးသနာကျော်စီစဉ်တင်ဆက်ထားပါရရှင်။မင်္ဂလာပါရှင် VOA ကိုရေးလာကြတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်နောက်ပိုင်းမှာတော့အနောက်တိုင်းတေးလေးတစ်ပုံးနဲ့လည်းဖြော်ပြပေးဖို့ရှိပါတယ်။သောရရှင်တွေအတွက်မြမသချင်းလေးတစ်ပုံးနဲ့လည်းမေတ္တာတေးလက်ဆောင်ပေးဦးမှာဖြစ်ပါရဲ့နော်။အခုတော့အရင် VOA ကိုစာရေးလာကြတဲ့သောရရှင်တွေရဲ့စာရိုလေးတွေနဲ့စကြပါလေ။ Facebook မှာရေးလာကြတဲ့သောရရှင်တချို့ရဲ့စာနဲ့စပါမယ်။ Consent to ဆိုတဲ့သောရရှင်ကရေဒီယိုပဲနားထောင်ကြတာများပါတယ်တဲ့။ VOA ကို Facebook ကနေ live မတင်စာလို့ပါတဲ့။VOA မိသားစုအားလုံးကျန်းမာချမ်းသာကြပါစေ။ကျေးဇူးတင်ပါတယ်လို့ပြောပါရစေ။ဟုတ်ကဲ့ပါ။ဘယ်ကပဲနားထောင်နားထောင် VOA အစီအစဉ်ကိုနားထောင်နေစို့လို့ကျေးဇူးအထူးပါနော်။ Radio ကဆိုရင်တော့လေဒီ line ကောင်းတဲ့နေရာတွေမှာတေချာနားထောင်လို့ရပါတယ်။ Facebook ကလည်းဒီအဲ့လိုအလားတူနီးလို့ပါပဲရှင်။ဒီ Facebook Internet line ကောင်းတဲ့နေရာတွေမှာတော့တေချာနားထောင်လို့ရတာပါ။ကျမတို့ဘက်ကတော့အစီအမြင် Radio ကရောရုပ်မြင်သံကြားအစီအစဉ်ကိုလည်းရုပ်သံ line ကနောက်ပြီးတော့ Facebook ကအားလုံးကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။နောင်ကျိုးကျိုးဆိုတဲ့သောရရှင်ကတော့ VOA လိုသတင်းဌာနရှိရာကောင်းပါတယ်တဲ့။ဒါပေမဲ့မြန်မာပြည်တွင်းကပြဿနာတွေကိုပုံကြီးချဲ့ပြောတာတွေကမကောင်းပါဘူး။တကယ်ကိုမှန်ကန်တဲ့အကြောင်းအရာတွေကိုမဆိုလိုပါဘူး။ရခိုင်ရင်းနဲ့ပတ်သက်ရင်လည်းတစ်ဖက်ဆောင်းပြီးတော့ပြောနေကြတာတွေကိုအဆုံးသတ်သင့်ပါတယ်ဆိုတော့ဆိုလာပါတယ်။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးရေးလာကြတဲ့ဟိုဘက်ဒီဘက်ကနေပြီးတော့ဒီသတင်းဌာနတွေကိုဆွဆွဲလာကြတဲ့စာတွေကတော့နေ့စဉ်နဲ့အမျှရရှိတာပါနော်။ကျမတို့လည်းထွက်ပေါ်လာတဲ့သတင်းကိုတော့သတင်းမှန်တိုင်းပဲတင်ပြပေးနေတာပါလို့လည်းအားမခံကြပါရစ်။ကိုလေးဆိုတဲ့သောရရှင်ကတော့ VOA ကိုကြိုက်နေတတ်တာအမှန်ကိုအမှန်တိုင်းတင်ပြပေးတဲ့အတွက်ကြောင့်ပါ။တမိုင်းကြောင်ကောင်းအောင်လုပ်ကြပါတမိုင်းကြောင်ကောင်းအောင်နေဆိုင်မှာလည်းပြည်သူချစ်တဲ့အမတ်တွေဖြစ်လာပါလိမ့်မယ်တဲ့2020မှာအားလုံးတင်ရန်စာယူနိုင်ကြပါစေဆိုပြီးတော့ပထမပိုင်းကတော့ VOA ကိုပြောထားပြီးတော့နောက်ပိုင်းမှာတော့ဒီမြန်မာနိုင်ငံကဥပဒေပြုအမတ်တွေကိုရည်ညွှန်းပြီးတော့ပြောဆိုထားပါတယ် VOA အစီအစဉ်ကိုနားဆင်ပြီးတော့ကျမတို့ဒီအစီအစဉ်ရဲ့အောက်ဖက်ဒီမှတ်ချက်ပေးရန်အကွက်မှာလာပြီးတော့သောရရှင်တွေတုံ့ပြန်ရေးသားလာကြတဲ့အစားတွေကိုဒီနေ့ဟိုအားလုံးစုစည်းပြီးတော့ထုတ်လွှင့်ပေးကြပါရစေနော်ဇူလိုင်လမှာဖြစ်ပွားပြီးမြန်မာနိုင်ငံကလူထုအကြောင်းမှလည်းအတော်လေးကိုရုတ်ရုတ်တဲဖြစ်သွားစေတဲ့ကျန်းမာရေးဆိုရင်ထိတ်လန့်မှုကြီးတစ်ခုဖြစ်တဲ့ဒီ H1N1 တုတ်ကွေးနဲ့ပတ်သက်ပြီးတော့သောရရှင်တယောက်ဒီသတင်းပေါ်မှာတုံ့ပြန်ရေးသားလာတာကတော့ကျွန်တော်တို့စီကနေပြောဒီ H1N1 ရာသီပြောင်းတုတ်ကွေးဖြစ်တဲ့ဆိုဆိုချင်းပဲရသမျှသတင်းတွေကိုတင်ပြပေးခဲ့ပါတယ
်ဒီလိုသတင်းတင်ဆက်မှုဟာကာကွယ်ရေးကုသရေးနဲ့ပညာပေးရေးအတွက်ပါအလွန်တန်ဖိုးကြီးတာမှုလူတိုင်းဖတ်ရှုနားဆင်သင့်တယ်လို့ယူဆမိပါတယ်
ကိုဝင်းမင်းတင်ဆက်ပေးတဲ့ H1N1 ရာသီပြောင်းတုတ်ကွေးရုတ်တရက်စတင်ဖြစ်ပွားမှုဆိုတဲ့သတင်းပေါ်မှာသောရရှင်တုံ့ပြန်ရေးလာပါတယ်ရှင်။အခုတော့သောရရှင်နေဒီ VOA မြန်မာပိုင်းကထုတ်လွှင့်တင်ဆက်ပေးတဲ့သတင်းဒီအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့တို့ထင်မြင်ယူဆချက်တွေကိုတုံ့ပြန်ရေးသားလာတာတွေကိုဖော်ပြပေးနေတာခဏနားပြီးတော့ကြားဖြတ်ပြီးတော့သောရရှင်တွေကိုအနောက်တိုင်းဒေလီတပုတ်နဲ့ဖြောပြပေးကြပါရနော်။ဒီဘက်တော့ဒီ Billboard Hot 100 Billboard ရဲ့ Hot ဖြစ်ဆုံးတင်းနံပါတ်100ဆီမှာသတင်းပတ်အများကြီးနံပါတ်1နေရာကိုယူထားတဲ့သတင်းလေးကိုထုတ်လွှင့်ပေးခြင်းပါတယ်ဒီသတင်းကိုတစ်ခါလဲထုတ်လွှင့်ပေးပြီးသွားပါပြီ Despacito ဆိုတဲ့ဒီသတင်းကို Louis Fonsi နဲ့ Rapper Daddy Yankee တို့ကတီးဆိုပြီးတော့သူတို့ကမှ Justin Bieber ကအားဖြည့်ပြီးတော့တီးဆိုပေးထားတာဖြစ်ပါတယ်မေလ29ရက်နေ့သတင်းပတ်ကစပြီးတော့ Billboard Hot 100 Billboard ရဲ့ Hot ဖြစ်ဆုံးတေးတရာဆင်းမှာနံပါတ်1ချိတ်သွားပြီးတော့ဒီ Despacito တချင်းကအခုဩဂုတ်လ14ရက်နေ့မှာစတဲ့သတင်းပတ်အထိသတင်းပတ်ပေါင်း14ပတ်ဆက်တိုက် Billboard Hot ဖြစ်ဆုံးတေးတရာဆင်းမှာနံပါတ်1နေရာကိုဘယ်သူ့ကိုမှမပေးဘဲနဲ့ယူထားတာပါတချင်းကောင်းစဉ်ကအင်္ဂလိပ်လိုဘာသာပြန်တော့ slowly နည်းနည်းလေးလို့အဓိပ္ပာယ်ရပါတယ်စပိန်ဘာသာနဲ့တည်ဆိုတဲ့ဒီတချင်းကို Puerto Rican Pop အဆိုတော့ Louis Fonsi ကတည်ဆိုထားတာဖြစ်ပြီးတော့
Puerto Rican rapper Daddy Yankee နောက်ပြီးတော့ကနေဒါအဆိုတော် Justin Bieber တို့ပါဝင်ပြီးတော့အဖြစ်တည်ဆိုပေးထားပါ Reggae ဂီတာပုံရတဲ့ Pop တချင်းဖြစ်ပြီးတော့နိုင်ငံပေါင်း43နိုင်ငံမှာထိတ်ဆုံးရောက်တဲ့တချင်းဖြစ်ပါတယ်အဲ့တချင်ရဲ့ထူးခြားချက်ကတော့စပိန်ဘာသာစကားနဲ့အများဆုံးတည်ဆိုထားတဲ့တချင်တစ်ပုဒ်ဒီ1996ခုနှစ်နောက်ပိုင်း Billboard Hot 100အစီအမပထမဦးဆုံးထိတ်ဆုံးရောက်တဲ့အဖြစ်ပါပဲ1996ခုနှစ်ကတော့စပိန်လိုတည်ဆိုထားတဲ့ Margarita တချင်ကနံပါတ်1ကိုရောက်ခဲ့တာပါအဲ့ဒီနောက်ပိုင်းမှာအင်္ဂလိပ်တချင်တွေပဲနံပါတ်1ထိတ်တာဖြစ်ပါတယ်နောက်ပြီးဒီတချင်ကအလွတ်တန်းဂီတပုံစံ Radio တချင်စီရဲမှာနားထောင်သူပေါင်း149သန်းနဲ့ပထမဦးဆုံးအချိန်ထိတ်ဆုံးရောက်တဲ့အင်္ဂလိပ်ဘာသာနဲ့မဟုတ်တဲ့တချင်လည်းဖြစ်ပါတယ်ရှင်ဒီလောက်နာမည်ကြီးနေတဲ့တချင်လေးကိုနောက်တစ်ခါပြန်ပြီးတော့နားထောင်ကြရအောင်ပါ Louis Fonsi Rapper Daddy Yankee နဲ့နောက်ပြီးတော့ Justin Bieber အားဖြစ်ပြီးတော့တည်ဆိုထားတဲ့ Despacito ဆိုတဲ့တချင်လေးကိုနားဆင်ကြည့်ပါအောင်နော်Come and move that in my direction. So thankful for that, such a blessing, yeah. Turn every situation into heaven, yeah. Oh, you are my sunrise on the darkest day. Got me feeling some kind of way. Make me wanna savor every moment slowly, slowly. You fit me, tell me love how you put it on.Got the only key, know how to turn it on. The way you never lie, my ear, the only words I wanna hear. Baby, take it slow so we can last long. Tú eres el imán y yo soy el metal. Me voy acercando y voy armando el plan. Solo con pensarlo se acelera el pulso. Oh yeah, ya, ya me está gustando más de lo normal. Todos mis sentidos van pidiendo más. Esto hay que tomarlo sin ningún apuro.Despacito Quiero respirar tu cuello despacito Deja que te diga cosas al oído Para que te acuerdes si no estás conmigo Despacito Quiero desnudarte a besos despacito Firmo las paredes de tu laberinto Y hacer de tu cuerpo todo un manuscrito Billboard Hot 100ဆုံးပြည်နာမှာ100ချီမှာသတင်းပတ်14ပတ်သက်တိုင် American Scene ထိတ်ဆုံးမှာနေရာယူထားတဲ့အင်္ဂလိပ်ဘာသာနဲ့တည်ဆူထားတာမဟုတ်တဲ့ Despacito ဆိုတဲ့တချင်ကိုနားဆင်ကြကြရတာပါ။နောက်ပိုင်းမှာတော့တော်ရရှင်တွေအတွက်ဒီတော်ရရှင်တွေသဘောကျမယ်။မြန်မာတချင်လေးတစ်ပုဒ်နဲ့မြေတားတေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်။အခုတော့တော်ရရှင်တွေကိုခုနကတော့ဒီ VOA အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဒီဆွေးနွေးတဲ့အကြောင်းအရာတွေတင်ပြတဲ့အကြောင်းအရာတွေပေါ်မှာတော်ရရှင်တွေရဲ့ထင်မြင်ယူဆချက်တွေဒီဆွေးနွေးမေးမြန်းသူတွေရဲ့စကားတန်တွေကိုပြန်ပြီးတော့တို့အမြင်နဲ့တုံ့ပြန်ထားတဲ့တော်ရရှင်တွေရဲ့ကိုယ်ပိုင်အမြင်တွေကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်။ဇလန်လောက်ကုန်ပိုင်းမှာတင်ဆက်ပေးသွားတဲ့မြန်မာပြည်သားဒေါ်လာဆိုတဲ့မေးမြန်းခန်းပေါ်မှာရေးလာတဲ့တော်ရရှင်တွေရဲ့အစားတွေလည်းရရှိပါတယ်။ဒါကတော့ကျွန်တော်တို့ဒီ VOA မြန်မာဌာနကအင်ကယ်ဦးကျော်စန်းသားဇလန်လောက်ကမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးတော့ပြန်လာမှသူ့ရဲ့အတွေ့အကြုံတွေနဲ့ပတ်သက်ပြီးတော့မြန်မာရေးဆွေးနွေးခဲ့မှာဒေါခင်ဆိုးဝင်းနဲ့ဆွေးနွေးသုံးသပ်ထားတာဖြစ်ပါတယ်။တော်ရရှင်ဆွေတင်းကဒီသတင်းပေါ်မှာပြောလာတာကတော့
ဦးကျော်စံသားရဲ့အမြင်နဲ့ဖြေကြားချက်တွေကကောင်းပါလေပြည်သူတွေကိုယ်တိုင်အမြင်တွေပြောင်းပြီးကိုတက်နိုင်တဲ့ဘက်ကဝိုင်းလုံနိုင်မှကောင်းနိုင်မယ်လို့ထင်ပါတယ
်ဇူလိုင်လတုန်းကပဲတင်ဆက်ပေးသွားတဲ့နောက်ထပ်သတင်းတစ်ခုဖြစ်တဲ့တာဝန်သိတဲ့ယင်းနေမြုံနယ်မှုဆိုတဲ့ခေါင်းစဉ်နဲ့ဇူလိုင်လ29ရက်နေ့ကဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ပြီးတော့ရေးလာတဲ့ကိုစန်းလွင်ကတော့မျှော်လင့်ချက်ရောင်ကြီးတန်းနေပါပြီလို့အခုလိုဆိုလာပါတယ်
ဒီတင်ပြတဲ့သတင်းဟာမှန်ကန်တာမို့လက်ခံကြရမှာပါမလဲမသိတိုးတက်လာမယ်လို့ယုံကြည်ပါရယ်အာယုံတက်တာကိုမြင်နေရပါပြီတေချာပေါက်နေထွက်တော့မှငင်းလို့မရဘူးဆိုတာနိုင်ငံသားအားလုံးသိစေချင်ပါတယ
်အငယ်ဦးအောင်ခင်တင်ဆက်ပေးသွားတဲ့တာဝန်သိတဲ့ယင်းနေမြုံနယ်မှုဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသုံးသပ်ချက်ပေါ်မှာဒီတော်ရရှင်ကဒီညှော်လင့်ချက်ရောင်ကြီးတမ်းပါပြီလို့ရေးလာပါတယ်ရှင်တော်ရရှင်ရဲ့စာရီးပြန်ကြားတာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်မြန်မာတိချစ်တော်ရရှင်နေအတွက်ဒီကွယ်လွန်သွားတာ73နှစ်ပြည့်သွားခဲ့ပြီဖြစ်တဲ့ထူးဝင်တင်အမှတ်တရ ထူးဝင်တင်ရဲ့တချင်လေးတစ်ပုဒ်နဲ့လည်းဖြောပြပေးဖို့ရှိပါတယ်နော်
ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းချင်းယူဆချက်တွေရင်ဖွင့်လာတွေရေးတင်ကြတယ်ဆိုတော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့လိပ်ဆောင်ကတော့VOA American တဲ့မြန်မာပိုင်းအစီအစဉ်ကိုလိမ့်လို့ပြီးစာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သောရရှင်လေးစီကပြောစရာရှိရာတွေကိုနားထောင်ပြီးစောင့်မျှော်ကြိုဆိုနေပါတယ်နော်ဒီတစ်ပတ်တော့ပြီးခဲ့တဲ့ဩဂုတ်လ14ရက်နေ့မှာကွယ်လွန်သွားတာ73နှစ်ပြည့်သွားပြီဖြစ်တဲ့ကျမတို့အားလုံးတိတ်ပြောကြိုက်ကြတဲ့ထွင်တင်တေးလေးတစ်ပုဒ်နဲ့ဖျော်ဖြေပေးကြပါတယ်နော်ဩဂုတ်လ14ရက်နေ့တုန်းကတော့ဒီ Facebook စာမျက်နှာပေါ်မှာကိုထွင်တင်ရဲ့ပြည့်တဲ့ဒီတော်တော်များများပဲဒီသူဆုံးမသွားတဲ့ပုံမှာသူ့ကိုဒီ7နှစ်ကျော်ခဲ့ပြီမဲ့သူ့ကိုအထူးအောက်မေ့တတိယနေစေဖြစ်ကြောင်းနောက်ပြီးတော့သူ့ရဲ့တခြင်းလေးတွေအမှတ်တရတီးဆိုတာမျိုးနောက်ပြီးတော့အခမ်းအနားလေးတွေကျင်းပတာမျိုးလုပ်ပြီးတော့အမှတ်တရစာလေးတွေလည်းရေးကြတဲ့တင်းတွေတင်လာတာတွေ့ရပါတယ်မော်လမြိုင် daily ဆိုတဲ့တင်းတူလေးမှာထွင်တင်ကွယ်လွန်ခြင်း73နှစ်ပြည့်အမှတ်တရမော်လမြိုင်မှာကျင်းပလို့ရေးထားပါတယ်ကွယ်လွန်သွားပြီဖြစ်တဲ့တေးရီတီးဆိုထွင်တင်အမှတ်တရဂုဏ်ပြုပွဲကိုမော်လမြိုင်တက္ကသိုလ်အနီးကအလင်းဆိုင်ကဖေးမှာဩဂုတ်လ14ရက်နေ့ကကျင်းပခဲ့တာပါတဲ့ထွင်တင်ရဲ့တခြင်းတွေကိုလူငယ်တွေကတည်ဆူဂုဏ်ပြုခဲ့တယ်လို့ကြပြားတွေလည်းရွတ်ဖတ်လို့ဂုဏ်ပြုခဲ့ကြပါတယ်လို့ရေးထားပါတယ်နောက်ပြီးတော့လင်းအာကာဆိုတဲ့ဒီသတင်းတောက်တယောက်ရဲ့စာမျက်နှာမှာတော့သူကလည်းကိုထွင်တင်ရဲ့ပြည့်တဲ့ဖြစ်ပုံရပါတယ်နော်ဂီတနတ်ဖျားနဲ့စကားပြောခြင်းနဲ့ဆိုတဲ့သူ့ရဲ့ဆောင်းပါးကိုနမေကျော်ဂျာနယ်တစ်စောင်ကဖော်ပြတဲ့အကြောင်းသူ့ရဲ့ post လေးမှာရေးထားတာလည်းတွေ့ရပါတယ်အဲ့ဆောင်းပါးလေးလည်းဖတ်လိုက်ရပြီးတော့ထွင်တင်ကိုအထူးပဲပို့ပြီးတော့အောက်မေ့သတိရမိပါတယ်နော်အားလုံးနဲ့ထပ်တူခံစားရမယ်လို့မျှော်လင့်ပါတယ်။ဒီတစ်ပတ်တော့ထွင်နေတဲ့ပထမဦးဆုံးအခွေဖြစ်တဲ့နာယီဘော်ကမြေကြီးဆင်များတွေကသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါတယ်။ကျမတို့ဒီဝိုင်းတော်သားကိုရန်နိုင်ရွေးပေးတာလည်းဖြစ်ပါတယ်။သူရွေးပေးတဲ့သချင်းလေးကလည်းဒီထွင်တင်ဆုံးမကွယ်လွန်မှုကိုအားလုံးအောက်မေ့သတိရနေကြတာနဲ့တိုက်ဆိုင်လို့ကျမဒီသချင်းလေးကိုဒီထုတ်လွှင့်ပေးဖို့လဲဆုံးဖြတ်ခဲ့ဖြစ်ပါတယ်။ဝေးသွားတဲ့အခါဆိုရဲထွင်တင်တည်ဆူထားတဲ့သချင်းလေးကိုအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်။
ကျော်သွားပြီဆိုပေမဲ့တခြင်းတွေကအစ်စ်အတိုင်းဖြစ်နေသေးပြီးသေးရင်ကိုထိရှာစေသေးက
ကိုလင်းအခါပြောသွားရဲစကားနဲ့ဆိုရင်တော့ဂီတနှစ်ဖျားထွေးတင်တယောက်ကောင်းမွန်တဲ့ပုံပွားမှာတရှိနေပါစေလို့တောင်းဆိုပြပါတယ်နော်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးဖို့လာကြတဲ့ဗီအိုအေမြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေ
ဆက်ပြီးတဲ့မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့ရန်ကုန်မှာဒုစရိုက်မှုတွေပိုထူပြောလာနေပြီလားဆိုပြီးဆွေးနွေးတင်ပြမှာပါမိုင်အင်ဂျင်နိုင်ကူညီတင်ဆက်ထားပါတယ်ရှင်
ဒီကရက်ဩဂုတ်လ17ရက်နေ့မနက်၄:30နာရီဝန်းကျင်လောက်ကစမ်းကြောင်းမြို့နယ်စမ်းကြောင်းလမ်းကGNG စတိုးဆိုင်ကိုလူငယ်တစုဝင်ပြီးဓားပြတိုက်ပါတယ်လူငယ်တွေလို့သိလိုက်ရတာကနောက်ပိုင်းအဲ့ဒီဆိုင်ရဲ့ CCTV ကျန်းကြီးစတိုးဆိုင်90တပြတိုက်ခံရတာကိုဖမ်းဆီးရမိတာပါအလားတူပါပဲပြီးခဲ့တဲ့လပိုင်းကအနာဂတ်စည်းကိုအသုံးပြုပြီးညဘက်တပြတ်လိုက်တိုက်တဲ့အဖွဲ့တစ်ဖွဲ့ကိုမထင်မှတ်ပဲပေါ်ထုတ်ဖမ်းဆီးနိုင်ခဲ့ပါသေးတယ်တရားခဏဖမ်းဆီးရမိပြီးနောက်အဲ့ဒီအဖွဲ့တွေကျူးလွန်ခဲ့တဲ့အမှုပေါင်း27ရှစ်မှုရှိတယ်ဆိုတာသိလာရပါတယ်ဒါတွေကိုကြည့်ရင်ရန်ကုန်မှာဖြစ်ပွားခဲ့တဲ့မ
ကျင်းရန်ကြီးစတိုးဆောင်တွေဓမြတိုက်လူရခံရမှုနဲ့ပတ်သက်ပြီးဓမြတိုက်လူရသူတွေဟာမယန်းကုန်းမြို့နယ်မှာနေထိုင်သူတွေဖြစ်ကြပြီးအုပ်စုလိုက်ကာတစီအသုံးပြုကဓမြတိုက်လူရမှုတွေကျူးလွန်ခဲ့ကြတယ်လို့သိရပါတယ်။ပြည်မှုကျူးလွန်ရမှာတယောက်ကပတ်ဝန်းကျင်အခြေအနေကိုစောင့်ကြည့်တည်င်းပေးတယောက်ကအရောင်းစီးဝန်ထမ်းကိုဓာတ်နဲ့ထောက်ကျန်သူတွေကအန်ဇဲတွေကရောင်းရံွေ တယ်လီဖုန်းဝေဖြစ်ကတ်တွေစိုင်းတွင်းရှိနေသူတွေရဲ့မိုဘိုင်းဖုန်းဝန်ထမ်းတွေရဲ့လက်ဝတ်လက်စားစတာတွေကိုလူရက်ခဲကြတာဖြစ်ပါတယ်။အခုဓမြမှုတွေနဲ့ပတ်သက်လို့စုစုပေါင်း900ဖမ်းဆီးထားပြီးနှစ်ယောက်ကလွတ်မြောက်နေစေလို့ဆိုပါတယ်။အဲ့ဒီနှစ်ယောက်ကိုဖမ်းဆီးရမယ့်ရင်နောက်ထပ်အမှုတွေလည်းထပ်ပြီးပေါ်ပေါက်ကောင်းပေါ်ပေါက်လာနိုင်ပါသေးတယ်။ဒီကြတဲ့2019ခုနှစ်မေလ2ရက
ကျွန်တော်တို့ရဲ့အမြင်နဲ့ဖြေးကြားချက်တွေကကောင်းပါတယ်ပြည်သူတွေကိုယ်တိုင်အမြင်နဲ့ထိုင်တဲ့မြို့သမီးကြီးတူဟာကိုရီးယားသွားမဲ့သူ့ရဲ့သားကိုမိသားစုဝင်နေတဲ့အတူမင်္ဂလာရုံလေးရင်ကွင်းကိုကိုပိုင်ကားနဲ့လိုက်ပို့ပါတယ်အပြန်ကားပေါ်ပါလာတဲ့ခလင်းငယ်တယောက်အဖို့သွားခြင်းနဲ့ဆိုလို့မင်္ဂလာရုံမြို့နယ်ပြည်လမ်းမပေါ်ဒီ OC မှတ်တိုင်နာမှာလမ်းပေးရပ်ပြီးအဖို့သွားစီပါတယ်အဲ့ဒီချိန်ကလေးနာမျိုးစားငားရင်တစည်းသူတို့ကားရှိပေးရကားဘောပါတဲ့လူလေးယောက်ကအမျိုးသမီးကြီးကိုဒါနဲ့ထောက်ပြီးပါလာတဲ့ပတ်ဆိုင်ဆွဲကျူးငကလက်စုတ်လက်ကင်ဖုံးစုစုပေါင်းတံမိုးချ3လေးဆယ်ကျော်ဘူးအားလုံးကိုလူယူပြီးသူတို့ကားနဲ့ပဲပြန်ထွက်သွားပါတယ်
နောက်ထပ်တလားကျော်ကြာမှရတပ်ဖွဲ့ဟာအဲ့ဒီအမှုကိုမတော်တဆဖော်ထုတ်နိုင်ခဲ့ပြီးတရားခဏလေးကိုဖမ်းမိခဲ့ပါတယ်
အမှု
ဖမ်းမိပုံကခုလိုပါဇွန်လဇန်းမှာရန်ကုန်တိုင်းရွှေပြည်သားမြို့နယ်လော်ကားနယ်မြေမှာအပြင်းထန်နာကျင်စိမှုလူရဲမှုနဲ့တပ်ထွေးခေါ်တိုင်မောင်းခေါ်အသေးလေးလို့ခေါ်တဲ့လူဆိုးတယောက်ကိုဖမ်းဆီးရမိပါတယ်သူ့ကိုလော်ကားနယ်မြေရဲစခန်းမှာချုပ်ထားပြီးအမှုကိုစစ်ဆေးရင်းစစ်ဆေးရင်းနဲ့မေလ၂ရက်နေ့ကတင်လန်းမှာကားတစ်စီးကိုဓားမြတိုက်တဲ့အထဲသူပါတယ်ဆိုတာကိုမတော်တဆဝန်ခံမိရကနေန ောက်ပါဝင်ပြီးကယ်ဒီနာအမျိုးအစားအငှားတက္ကစီတစည်းကိုငှားပြီးလူရမှုဓမြမှုတွေကိုပုံမှန်အလုပ်လုပ်နေတယ်လို့ကျူးလွန်နေကြသူတွေပါကျူးလွန်သူတွေကိုဖမ်းဆီးပြီးရနောက်အဲ့ဒီအဖွဲ့ရဲ့ဝန်ခံချက်အရသူတို့ဟာ2016ခုနှစ်ဒီဇင်ဘာလလောက်ကတည်းကစပြီးကားတစ်စီးနဲ့လူရမှုဓမြမှုတွေကျူးလွန်ခဲ့တယ်လို့ဆိုပါတယ်အဲ့ဒီအချိန်ကနေသူတို့အဖမ်းခံရတဲ့ဂျွန်လလည်းအထိရန်ကုန်တိုင်းရွှေပြည်သာလှိုင်သာယာတကုံမြို့တစိတ်ကမ်းမြို့နယ်နဲ့မင်္ဂလာတုံမြို့နယ်တွေမှာလူရမှုဓမြမှုပေါင်း28မှုကိုကျူးလွန်ခဲ့တယ်လို့ဆိုပါတယ်။ဒီအုပ်စုရဲ့ပြစ်မှုကျူးလွန်ပုံတွေကိုအသေးအချာလေ့လာစမ်းစစ်ကြည့်ရင်ကျူးလွန်သူများတာလူရဲ့ဓမြတိုက်ခံရတဲ့သူများတာလူရဲ့ဓမြတိုက်လို့ရတဲ့ပစ္စည်းတွေကလည်းများပြားပြီးပြန်ရောင်းချတဲ့နေရာတွေကလည်းအနှံ့အပြားဖြစ်နေမှာအသေးအချာပါပဲ။ပြောရရင်အစရိအများကြီးထွက်နေတဲ့မှုကွင်းတွေလို့ပြောရင်ရနိုင်ပါတယ်။ဒါပေမဲ့တကယ်ပြဿနာကြီးကအဲ့ဒီအမှုတွဲကြီးကိုရဲတပ်ဖွဲ့ကဝရိယစိုက်ထုတ်ပြီးအသေးချာဖော်ထုတ်နိုင်ခြင်းမရှိခဲ့တာပါပဲ။တကယ်လို့သာအဲ့ဒီတဲကတယောက်လော်ကားမှာသူ့ဘာသာသူတီးတက်အကြမ်းဖက်လူရဲမှုမကျူးလွန်ခဲ့ရင်ကျူးလွန်ပေမဲ့ရဲကဖမ်းမမိခဲ့ရင်ဖမ်းမိတဲ့အချိန်ပြည်လမ်းမှာကားနဲ့ဓမြတိုက်တာကိုဝင်းမခံခဲ့ရင်အခုအမှုတွဲကြီးတစ်ခုလုံးဖမ်းမိသေးမှာမဟုတ်ပဲဓမြအဖွဲ့ဟာဆက်ပြီးဓမြတိုက်လူရဲ့နေအုံးမှာဖြစ်လို့ပါပဲ
ဒါရီယာရန်ကုန်မှာကျူးလွန်တဲ့ဒုစရိုက်မှုတွေကအုပ်စုနှစ်စုကျူးလွန်ခဲ့တာလောက်ပဲဖြစ်ပြီးတခြားမှုတွေအများအများရှိနေသေးသလိုမဖော်ထုတ်နိုင်သေးတဲ့အမှုတွေလည်းအများကြီးရှိနေပါသေးတယ်အမှုတော်များများပြည်သူတွေကမတိုင်ရလို့စည်ရင်းမှုဝင်တာတွေလည်းမနှဲမနှောပါဒါတွေကိုကြည့်ရင်ရန်ကုန်မှာဒုစရိုက်မှုတွေထူပြောလာတာငြင်းလို့မရနိုင်ပါဘူးဒီအတွက်လူတွေပြစ်မှုကျူးလွန်လာရတဲ့ရေကန်မြေကန်ဖြစ်တဲ့အလုတ်ကန်ရှားပါမှုဆင်းရဲမွဲတေမှုစတဲ့ပြဿနာတွေကိုဖြေရှင်းပေးရမှာဖြစ်တယ်လို့ရဲတပ်ဖွဲ့စွန့်ရေးကြဆင်းနေရင်ဝီရိယစိုက်ထုတ်မှုအားနည်းနေရင်လည်းပုခင်းဖြစ်ပွားမှုတားဆီးကာကွယ်နိုင်မှာမဟုတ်တယ်လို့အားပေးအမြောက်ပြုတယ်လို့တော့ဖြစ်နေပါဦးမယ်။ဒါကြောင့်ရန်ကုန်မှာဒုစရိုက်မှုထူပြောလာတဲ့ပြဿနာကိုဖြေရှင်းနိုင်မှုအစိုးရကနေတိုင်းပြည်စီဝါရေးဖွံ့ဖြိုးတိုးတက်အောင်လုပ်ပေးရမယ်အပြင်ရဲတပ်ဖွဲ့ဘက်ကလည်းပြည်ပြင်ပြောင်းလဲမှုတွေလုပ်ဖို့လိုနေပြီဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့သက်ချက်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့ထူးခြားဆန်ပြသတင်းများအစီအစဉ်အလှပ်ပါ။ဒီတစ်ပတ်မှာတော့ Pokemon Go Game နဲ့ Pokemon ဇာတ်လမ်းတွဲတဲ့က Pikachu လေးအကောင့်100ကျော်လောက်ဟာဂျပန်နိုင်ငံ Yokohama စိတ်ကမ်းမြို့မှာစီတန်းလှည့်လည်ခဲ့ကြပါတယ်။ပြင်သစ်အလွတ်ရေငုပ်သမားတစ်ယောက်ဟာရေထဲမှာလေဟုန်စီးသလိုမျိုးခြေထောက်နဲ့လက်ကိုနည်းနည်းပဲလှုပ်ရှားလို့ပြီးတော့အတောင်ပံပါတဲ့ရေငုပ်ဝတ်စုံတစ်မျိုးကိုတီထွင်ခဲ့ပါတယ်။အခုလိုထူးခြားဆန်ပြသတင်းတွေကိုကိုငင်းချမ်းနဲ့အတူတင်ပြပေးပါမယ်ရှင
်။ Pokemon Go Game နဲ့ Pokemon ဇာတ်လမ်းတွဲတဲ့ကဇာတ်ကောင်လေးဖြစ်တဲ့ Pikachu လေးတွေအကောင့်100လောက်ဟာဂျပန်နိုင်ငံ Yokohama စိတ်ကမ်းမြို့ကစီတန်းလှည့်လည်ပွဲမှာပါဝင်ဆင်နွှဲခဲ့ပါတယ်။Pokemon ကို10စုနှစ်ပေါင်းများစွာဆွဲလန်းခဲ့ကြတဲ့ပရိသတ်တွေဟာသူတို့ရဲ့စီတန်းလှည့်လည်ပွဲကိုအားပေးခဲ့ကြပါတယ်။ Yokohama မြို့နဲ့ Pokemon ကုမ္ပဏီတို့ပူးပေါင်းစီစဉ်ခဲ့ကြတာဖြစ်ပြီးတော့2020ခုနှစ်တိုကျိုအိုလံပစ်ပြိုင်ပွဲနဲ့မတန်ဆွမ်းအိုလံပစ်ပြိုင်ပွဲတွေမှာလည်းအခုလိုပွဲတွေကိုကျင်းပကြမှာပါ။ August 15ရက်နေ့အထိ Pikachu အကောင့်လေးတွေနဲ့ပတ်သက်တဲ့ပွဲပေါင်းများစွာကိုလည်းစီစဉ်ကျင်းပခဲ့ပြီးတော့ Pikachu အကောင့်လေးပေါင်း1500လောက်ပါဝင်ခဲ့ကြပါတယ်။မနေ့ကဖြန့်ချီလိုက်တဲ့ Pokemon Go Game ကစားနည်းဟာဆိုရင်ဝင်ငွေရရှိမှုနဲ့ဒေါင်းလုဒ်ဆွဲကူးယူမှုမှာအကြီးအကျယ်ဆန်းကျင်ချိုးသွားခဲ့ပြီးတော့အဲ့ဒီ game ကိုစားထုတ်ခရဲကအခုချိန်ထိတကဘာလုံးမှာအကြိမ်ပေါင်းတန်း650လောက်အထိဒေါင်းလုဒ်ဆွဲချပြီးခဲ့ပြီလို့ game ကိုကြည့်ဆင်သူတွေကပြောပါတယ်ခင်ဗျာ
ရင်တဲ့အလို့ရေငုတ်သမားပြဲဖာလိုဟာရေထဲမှာ လေဟုန်စည်းတလူမျိုးခြေထောက်နဲ့လက်ကိုနည်းနည်းပဲလှုပ်ရှားလိုပြီးအတောင်ပံပါတဲ့ရေငုပ်ဝတ်စုံတမျိုးကိုတီထွင်ခဲ့ပါတယ်။အခုတီထွင်မှုနီးပညာအသေးကြောင့်ရေငုပ်သမားတွေဟာရေထဲကသတ္တဝါတွေကိုအနီးကပ်ကြည့်နိုင်ပြီးသမုတ်တရားတို့ရဲ့ထိခိုက်လွယ်မှုကိုအသေးစိတ်လေ့လာနိုင်မှာပါ။ဒီဝတ်စုံဟာရေထဲမှာလေဟုန်စီးသွားသလိုမျိုးပြန်နိုင်မှာဖြစ်ပြီးတော့ခွန်အားသုံးပြီးရေကူးစရာမလိုပါဘူး။အခုဗီဒီယိုထဲမှာတော့ရေငုပ်သမားတွေဟာဒီဝတ်စုံကိုဝတ်ထားပြီးတဏှာကြောက်တန်းတွေကိုလေ့လာနေတာပါ။ခြေထောက်နဲ့လက်မောင်းတွေလှုပ်ရှားစရာမလိုပဲရေထဲမှာရေဟုန်စီးပြနေတာပါဒီဝတ်စုံကိုအခွာလန်း Dream Lab အတွက်ဖန်တီးခဲ့တာဖြစ်ပြီးတော့ကောင်းငင်တောင်ဆောင်တွေကခုံချတဲ့နေရာမှာဝတ်ဆင်ရတဲ့လေဟုန်စီးရတဲ့ဝတ်စုံပုံစံမျိုးတီထွင်ထားတာပါခြေထောက်မှာတက်ထားတဲ့ရေရက်တွေနဲ့ခန္ဓာကိုယ်နည်းနည်းလေးလှုပ်ရှားလိုက်ုံနဲ့အလွယ်တကူလမ်းကြောင်းကိုထိမ့်လို့ရတယ်လို့ရေထဲမှာအဝေးကြီးသွားနိုင်ပါတယ်ဒီဝတ်စုံကိုကုန်ပစ္စည်းတစ်ခုဆိုတာထက်အနုပညာဖန်တီးမှုလက်ရာတစ်ခုဖြစ်သတ်မှတ်ပြီးဒီရေငုပ်ဝတ်စုံတောင်ပံတွေကိုဘယ်တော့မှရောင်းချမှာမဟုတ်ဘူးလို့တာဝန်ရှိသူတွေကပြောပါတယ်ရှင
်ရုရှားနိုင်ငံမော်စကိုမြို့မှာတော့ဆွေရိုင်းအစိုးရကကျင်းပတဲ့ Red Bull Flagship ပြိုင်ပွဲတစ်ခုကိုကျင်းပခဲ့ပါတယ်ဒီပြိုင်ပွဲဟာပြန်နိုင်တဲ့ယင်းတစ်မျိုးမျိုးကိုလက်နဲ့တီဆောက်ထားရတာဖြစ်ပြီးတော့မော်စကိုမြို့ကမြစ်ထဲကိုထိုးစင်းကြရတာဖြစ်ပါတယ်ရင်တွေကိုဘလူးပုံကနေလူအုံနောက်ပုံအထိအမျိုးမျိုးတိဆောက်ထားတာဖြစ်ပါတယ်။ဖလူတက်ကတော့ဂျာမန်ဘာသာစကားဖြစ်ပြီးမိုးပြန်တဲ့နေလို့အဓိပ္ပာယ်ရပါတယ်။ဒါပေမဲ့ဖန်နီးတိဆောက်ထားတဲ့ရင်တွေကတစည်းမမိုးပေါ်မပြန်နိုင်ပဲမြစ်ထဲကိုထိုးဆင်းကြတာဖြစ်ပါတယ်။ရင်ပြန်ကိုဖန်နီးရဲ့အသင်းတွေဟာအဓိကအချက်၃ချက်ကိုစဉ်းစားပြီးတိဆောက်ရပါတယ်။ရင်တွေဟာဘလောက်ဝေးဝေးကိုပြန်နိုင်တယ်လဲဆိုတာရယ်ဘလို့ပုံစံမျိုးတိဆောက်ပြီးတော့ဘလို့အမှုပညာလက်ရာတွေထည့်သွင်းမလဲဆိုတာတွေပါပြိုင်ပွဲနေ့မှာတော့မြစ်ထဲကိုအရောက်တိဆောက်ထားတဲ့တစ်သားဂုံတရားနေရာကနေမြစ်ထဲကိုမစင်းခင်မှာဖြောပြေမှုပုံစံတွေကိုအဓိကထားပြီးအနိုင်ရှုံးဆုံးဖြတ်ကြပါတယ်ဒီပြိုင်ပွဲကစားနည်းကို1992ခုနှစ်အော်စတီးရီးယားနိုင်ငံဗီယက်နာမြို့မှာစတင်ခဲ့တာဖြစ်ပြီးတော့ကမ္ဘာတဝန်းနှစ်စဉ်နေရာပေါင်း100ကျော်မှာကျင်းပကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းတနင်္ဂနွေနေ့ညမှာထုတ်လွှင့်တဲ့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကြည့်ညပေးပါမယ်ရှင
်။ပြီးခဲ့တဲ့ကြာသပတေးနေ့ကစပိန်နိုင်ငံဘာစီလိုနာမြို့ကလူအထက်ကိုကားနဲ့ဝင်တိုက်သွားတဲ့ကားမောင်းသူကိုဖမ်းဆီးနိုင်ဖို့အတွက်စပိန်အနာပိုင်တွေလိုက်လံရှာဖွေနေပြီးဒီကနေ့တနင်္ဂနွေနေ့မှာတော့စပိန်နိုင်ငံအရှေ့မြောက်ပိုင်းကရီပိုနဲ့မန်နျူးမြို့တွေမှာရှာဖွေခဲ့ကြပါတယ်။စပိန်ရဲ့ထောက်ပံ့ကလမ်းတွေမှာအတားအဆီးတွေချပြီးအသက်22နှစ်အရွယ်မော်ရိုကိုနိုင်ငံသားယူနော့အဘူယာကုတ်ကိုဖမ်းမိဖို့အတွက်ကြိုးပမ်းနေကြပါတယ်။ကြာသပတေးနေ့ကတိုက်ခိုက်မှုကြောင့်73ရောက်သေဆုံးပြီးတရားကြော်ဒဏ်ရာရရှိခဲ့ပြီးအဲ့ဒီတိုက်ခိုက်မှုနောက်ကွယ်မှာအဘူယာကုတ်ရှိနေတယ်လို့ရဲတပ်ဖွဲ့ကတန်ပြဖြစ်နေတာပါ။အမေရိကန်ပြည်အောင်စုမဆာချူးဆက်ပြည်နယ်ဘော့စတွန်မြို့မှာမနေ့စနေနေ့ကလူ 4,000 လောက်ဆွေးခဲ့ကြတဲ့ဆန္ဒပြပွဲတွေအတွင်းလူ28ယောက်ကိုရဲကဖမ်းဆီးပါတယ်။ဗာဂျီးနီးယားပြည်နယ်ရှာလော့ပင်မြို့မှာလူပြူကြီးစိုးရေးဝါဒီတွေရဲ့ချိတဲ့ဆန္ဒပြပွဲအပြီးတစ်ပတ်အကြာမှာဘော့စတွန်ဆန္ဒပြပွဲတွေထွက်ပေါ်လာတာပါ။လူလော့ဆာထုတ်ဖော်ပြောဆိုခွင့်ချိတဲ့ပွဲအပြီးနဲ့တံပြန်ဆန္ဒပြသူတွေစပြီးလူစုကွဲချိန်မြို့နယ်ပိုင်းညာဘော့စတွန်ကွန်မွန်အနီးကလမ်းတွေမှာလူတွေနဲ့ရောနှောပြည့်နေနေချိန်မှာအဖမ်းဆီးတွေလုပ်ခဲ့တာဖြစ်ပါတယ်။အီရန်နိုင်ငံမိုးစုမြို့နောက်ဖက်ကတယ်လာဖာမြို့ကိုအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ထံကနေပြန်လည်သိမ်းယူနိုင်ရေးအီရတ်စစ်တပ်ကဒီကနေ့တနင်္ဂနွေနေ့မှာစစ်ဆင်ရေးစတင်ပါတယ်။ထို့စစ်ဆင်တဲ့အကြောင်းရုပ်မြင်သံကြားကနေဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီကြေညာတာမှာတော့မြို့ကိုသိမ်းယူထားသူတွေလက်နက်ချမလားဒါမှမဟုတ်အသေးခံမလားဆိုပြီးတော့ပြောဆိုခဲ့ပါတယ်။တယ်လာဖာမြို့ထဲမှာစစ်သွေးကြွ 2,000 လောက်ရှိမယ်လို့အီရတ်နဲ့အမေရိကန်စစ်တပ်တာဝန်ရှိသူတွေကခန့်မှန်းထားပါတယ်ရှင်
။တရင်ချင်းချုပ်ကိုမတ်တင်ကြီးထိုက်ကြညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကမဆုမုံဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital ဇွန်ညက်ဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာဖြစ်ပါတယ်။တနင်္လာနေ့မနေ့6နိုင်ကနေ9နိုင်အထိထုတ်လင်းမဲ့ VOA ရဲ့အစီအစဉ်တွေကိုတော့ line to meter 30နဲ့40နဲ့50တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.